ဒါလည်းလားဆိုတော့မကလေးဘူးဒီဒါနကြည့်နေတာအတ္တလေးကကြည့်နေတာဆက်ပြီးဖြစ်ဒီလိလဆောက်ပြီးနေတာအတ္တလေးကဆောက်ပြီးနေတာဆက်ပြီးဖြစ်ဒီလိုဆွဲနေရင်လည်းဒိဋ္ဌိဖြစ်တယ်။နောက်ဒီဒါနကိုအကျဉ်းခံပြီးတော့ကောင်းမှုကုသိုလ်တစ်ခုပြုပြီးတော့ဘာလုပ်ကြလဲ။ဆုတောင်းကြတယ်နော်ပထနာခေါ်တဲ့အကုသိုလ်တရားတွေထပ်ရှင်ပြီးပွားမလာဘူးလား။ပွားလာတယ်။နိဗ္ဗာန်ကိုဆုတောင်းတာကတော့မတောင်းရဘူးမဟုတ်ပါဘူးတောင်းကောင်းပါလားနော်။သောတာနိဗ္ဗာန်မြတ်မြတ်စัจ जा ဆိုပြီးစัจ जा လေးခံပြီးတောင်းပြီးတဲ့သူတွေကတော့ကုသိုလ်ကိုအကြောင်းပြုပြီးအကုသိုလ်တရားတွေပြန်ပြီးမဖြစ်ဘူးလားဖြစ်နေတယ်မိမိရဲ့ဒါနသီလကိုအခြေခံပြီးအကုသိုလ်ဖြစ်တယ်လို့ဘာဝနာလုပ်ငန်းခွင်အသိဉာဏ်ပညာတွေအခြေခံပြီးတော့လည်းအကုသိုလ်တရားတွေမဖြစ်ဘူးလားဖြစ်တယ်တာရင်ပြိုင်နေသမီးချင်းပြိုင်နေလင်းရင်ပြိုင်နေပြည်ပြည်ချင်းပြိုင်နေနောက်ဆုံးပြင်းချင်မရှိရင်ဘာပြိုင်နေတရားချင်းပြင်းရဟုတ်ဟိုကောင်မနဲ့ဟိုကောင်မဟိုကောင်မအရှုလို့ရတယ်ဟိုကောင်မအညစ်အကြေးပြန်ဟုတ်လားရှုမြရလေရှုမြရလေဟိုကောင်ကရှုရတော့မင်းကပြန်ပြီဒီဘက်ကရှုမြရတော့မဲ့ပြန်တရားကိုအကြောင်းပြုပြီးတယ်အကုသိုလ်မဖြစ်ဘူးလားဖြစ်ပြန်ပြန်နေတခါတလေပြင်းပြန်မရှိရင်တရားချင်းချောက်ပြင်းနေတာလို့ရှိရင်ဒါချင်းပြင်းတာဒီလေရှိကြတယ်ဘုန်းကြီးချင်းပြင်းတာလည်းမရှိဘူးရှိတာပဲဟုတ်တယ်မလားသူဘုန်းကြီးကပဲလို့သူဘုန်းကြီးကပဲလို့ဆက်နေပြင်းရတာနော်ဒါကြောင့်ဦးဇင်းတို့ကုသိုလ်ကိုအကြောင်းပြုပြီးတော့လေဘာဝနာလုပ်ငန်းခွင်ကုသိုလ်တွေကိုအကြောင်းပြုပြီးတော့အကုသိုလ်တွေကအချိန်မထက်တဲ့ဖြစ်နေကြတာဒီပါပဲဆိုအကုသိုလ်တရားတွေအလုံးကတော့ရင်ကြံဆက်ဆက်ခွဲအတိတ်တာဖြစ်လို့အတုပမှန်တယ်။ဒါပြင်းကုသိုလ်တရားတွေမှာဒီကုသိုလ်တွေကိုအကြောင်းခံပြီးအကုသိုလ်တရားတွေရာဂတောတမောဟဆက်တဲ့အကုသိုလ်တရားတွေဖြစ်ကြမယ်ဆိုရင်အဲ့ဒီကုသိုလ်မျိုးကိုလည်းအတုပလို့ရှုနိုင်တယ်လို့ဒီလိုသတ်မှတ်ချက်ရှိနော်။ဒါကမိမိရဲ့ဒါနသီလကိုအခြေခံပြီးတော့အကုသိုလ်ဖြစ်တဲ့သူတို့ရဲ့ဒါနသီလဘာဝနာလုပ်ငန်းရတ္တိကိုအကြောင်းပြုပြီးတော့လည်းအကုသိုလ်မဖြစ်ဘူးလားလို့မေးစရာရှိရှိကြတယ်နော်။ဒီလိုပါရဲ့ဒါနသီလဘာဝနာလုပ်ငန်းရတ္တိနဲ့မိမိတို့ကယောနီတော်မနတိတာရမဖြစ်ခဲ့ဘူးဆိုရင်ပေါ့နိမန်နတ်နာနှလုံးမသွင်းတတ်ရင်အကုသိုလ်တရားတိတ်တူပါနော်။တမ်းပြီးကနည်းနည်းလေးပြောလိုက်ပါအောင်မယ်။ဒီချိန်တုန်းကလည်းဒီမှာခဏခဏပြောဖို့ပါလေ။မကြောက်ဘူးတဲ့ပုံစံတရားတော့များလိမ့်မယ်ထင်တယ်။ဒါကြောင့်ရင်းမှတရင်တော့ကြင်ခါတရင်တော့မပုံစံတွေကတိုက်ချုပ်ဘက်ကဘဂုံးကွင်းနဲ့ဆက်နေတယ်ကလေးချောင်းဘက်ကဖြစ်တော့သူတို့ဘဂုံးကွင်းကလေးချောင်းနယ်ဘက်မှာရှင်းခဲ့တဲ့ယတနာလေးတစ်ခုသူတို့ကပြန်ပြီးထောက်တင်ချတော့အရင်ကမှတ်ချတယ်။ဟိုရှင်းခဲ့ကကောင်းရင်လို့ရှိရင်ဓမ္မနဲ့ထဲမှာတိရကကဘုံကြီးနေတဲ့စွမ်းအားရှိတယ်အလုသမန်းကောင်းပြီပေါ့နော်သူတို့ဘဂုံးကွင်းမှာရှိကြတယ်အဲဒီထဲမှာဥဒ္ဒလာဆိုတဲ့ပုဂ္ဂိုလ်တူပါတယ်လဘ80တင်ထားတဲ့ဖြေကိုသူကဆန်းနေတဲ့ယောက်ျားတယောက်ဖြစ်တယ်။ခွန်အားကတိတ်ကောင်းဟုတ်တယ်ဟုတ်။ဒီနေ့အဘိုးဆုံးဆောင်တော့လည်းအလူအိမ်တိမ်သွားတော့အလူမှာသမင်းကျင်းနေတဲ့ပုဂ္ဂိုလ်ကဩဘာကြီးဟောကခဏတော့ထိုင်နေလို့ဒီမှာလူကြီးတွေကျင်းနေလို့ခဏသိခံနေလိုက်အောင်ပြောလိုက်တာ။ဒါနဲ့သူကအိမ်တစ်ပတ်ပြန်သွား။အိမ်တစ်ပတ်ပြန်ပြီးတော့တောင်းရှိပစိုးတို့ကောင်းပုံစားတို့တိုက်ပုံအင်းကြီးတို့ကြက်ကြက်နဲ့နဲ့ဟိုမောင်းကျင်ပြီးကောင်းပုံတွေပြီးချဟုတ်ပြီးတော့ဟိုကအကောင်းစားဟုတ်ပြီးတော့မှအရင်တစ်ပတ်ပြန်လာ။ပြန်လဲလာရင်သမင်းကြီးတွေကဦးကြပါကြပါကြပါဆိုခေါ်ပြီးပြေးကြ။အဲ့ဒါနဲ့သမင်းဝင်းထိုင်လိုက်။သမင်းဝင်းထိုင်ပြီးတော့တောင်ရှင်ပစိုးစီးကြတဲ့ကပုံကကိုကပိုက်ဆောင်ခက်ကြီးကြီးလှုပ်ပြီးတော့ပွဲမှန်ထိုင်ပြီးတော့ရှိနေတဲ့သမင်းကြီးတစ်ခုပြီးတစ်ခုကပိုက်ဆောင်နဲ့အကုန်လုံးဖြတ်ငါကြည့်တာမဟုတ်ဘူးနင့်ကြည့်တာပြန်ရော့သာလဟသာလဟဘဝိတော်နဲ့အကုန်လုံးကြုံထဲတော့တာပဲဟုတ်တယ်မလားသူတို့ဘာရဲ့လူဌာနမှာမိမိတို့ကယောနိဘုံမနတိကြတာမဖြစ်ကြတာခုနကဖြီးကြုံခြင်းနဲ့အချင်းနေမျိုးရှိရင်ဒါမိမိကံက ကံကိုပြုစုပြုထောင်ခြင်းပြုပါကရှိကြတာပြုပါရှိကြနိုင်တဲ့ကံမျိုးကိုမိမိကမပြုစုမပြုထောင်ခဲ့ဘူးဆိုရင်ပြုပါကရှိကြခြင်းနဲ့ဆန္ဒမရှိဘူးပုံစံလေးတစ်ခုပြောမယ်ဦးဇနုသီရိကဘိက္ခုနီမှာအတော့ကောနာကိုမြတ်စွာဘုရားသာသနာတော်တင်းတော်ကသူကမျိုးကောင်းသမီးလေးတူဖြစ်ခဲ့ဘူးတဲ့မျိုးကောင်းသမီးလေးတူဖြစ်တဲ့အတွက် ကောနာကိုမြတ်စွာဘုရားကလူ့ဘဏ္ဍာနှင့်တောင်းတမှာပွင့်ထုံးပေါ်ပေါ်တော်မူတဲ့ဖျားရှင်ဖြစ်ပါတယ်နော်။သူမျိုးကောင်းသမီးလေးကကောနာကိုမြတ်စွာဘုရားကိုတနေ့ဆန်းကျင်သွားပြီးပြင်ဖိတ်တယ်။မြတ်စွာဘုရားကလည်းသူ့ချင်းတော်တော်မူတဲ့အနေဖြင့်ကြွပေးမှဖြစ်ပါတယ်လက်ခံလိုက်တယ်။လက်ခံလိုက်တဲ့အချိန်ခါမှဒီမျိုးကောင်းသမီးလေးကအင်းပြန်လာတဲ့အခါကျတော့သူတို့ရဲ့အင်းမောကိုဖျားရှင်ကိုပင့်တ တရားရှင်တို့သောပုဂ္ဂိုလ်ဤတက်ပြီးတရင်သုံးသိမ့်ဘုံမရဘူးလို့သူစိတ်ထဲမှာခံယူချက်ရှိတယ်တရားတော့မပြောတတ်ဘူးနော်သူကသူ့ရဲ့အိမ်ခြံအပြင်ပဲအိမ်ဝင်အိမ်ရဲ့အပြင်ပဲအိမ်ဝင်အတွင်းမှာနော်ခြံဝင်ထဲမှာနေရာလေးတစ်ခုကိုတည်တတ်မန္တထိုးတယ်လောဘီတွေဖြစ်နေရကမကားတယ်မန္တမအပေါ်ကနေပြီးတော့မျက်နှာချက်ဒီကားတယ်ပန်းမြင့်တဲ့ချက်ဒီစီတယ်ဘေးမှလည်းတတ်နိုင်တယ်လို့ပန်းမြင့်ချက်ဒီမန္တကိကိုသိပြီစီမန်းနေဘုရားတို့နဲ့ထိုက်တန်တဲ့မုံမြတ်တဲ့နေရာလေးတစ်ခုဆင်းကျင်းထားတယ်သံဃာ့ရဲ့ဘောဓိနဲ့အပြည့်စုံစီမံဖန်တီးထားတယ်အချင်းကြတဲ့အခါဘုရားရှင်အားတခါတယောက်ကိုဆင်းလွတ်ပြီးတော့သွားပြီးအပင်ထင်းလိုက်တယ်မြတ်စွာဘုရားကလည်းကောဏ္ဍကိုမြတ်စွာဘုရားကလည်းသူ့ချင်းရောက်တော့အမူအနေဖြင့်ကြွလာပါတယ်မောင်မြတ်တဲ့သောက်ခဲ့ပဲဘုရားရှင်ဒီယုတိသောပြည့်စုံပြည့်စုံသူနဲ့ထိုက်တန်တဲ့မန္တကလေးတစ်ခုမှာပီတိဖြစ်လာအောင်အလှဘန်းနေတဲ့ဝေဝေဆန်းဆန်းကြက်ကြက်နဲ့အပြုတ်ရင်ပြီးမောင်မြတ်မြတ်အရှင်ပဲကျော်တော်မူပါကျော်တော်မူပါဆရာတပည့်တော်အချင်းတော်တော့အချင်းကျော်တော်မူပါဆိုပြီးရိုးရိုးတည်တည်ပြင့်ဖိတ်ပြီးမှအရှင်ဆန်းခဲ့သူတို့ဘာတွေကိုရိုးရိုးတည်တည်နဲ့ပြင့်ဖိတ်တဲ့သောအားရဲ့ကုသိုလ်စေတနာအရှင်ဟောသိပြီးလားဒါရင်လည်းဆိုတော့မကတိဘူးမောင်ရတဲ့ဆောင်းကဲပဲဘောဓိနေကိုကြက်ကြက်နဲ့လှူတယ်လှူပြီးတဲ့အချိန်ခါမှာဘုရားရှင်ရဲ့တပည့်တော်ကိုလည်းဘုရားရှင်တို့အားထိုက်တန်နေတဲ့အကောင်းဆုံးဖြစ်တဲ့မောင်ရတဲ့တိရိစ္ဆာန်တန်ခါ30ထည့်ပြီးတော့ရှင်လိုက်ပါတယ်ဘုရားရှင်ကလည်းသူ့ကိုတော်မူတဲ့အနည်းအားဖြင့်အနုမောဒနာတရားများဟောပြပြီးပြန်ကြွသွားတယ်ဝန်တလိုက်တာဒီကောင်းမှုကုသိုလ်တစ်ခုနော်ဒီကံတစ်ခုကိုအောင်မြင်မြင်နဲ့ပြုစုပြုထောင်ခဲ့တဲ့အတွက်ဒီကံကအကျိုးပေးလိုက်တဲ့အချိန်ကဘာဖြစ်လာလဲ။ဘယ်မြို့ကိုပဲသွားသွား၊ဘယ်ရွာကိုပဲသွားသွား၊ဘယ်ညီကုန်းကိုပဲသွားသွား၊နာတော်မူပါ၊ကြွတော်မူပါ၊စားတော်မူပါ၊တောက်တော်မူပါ၊ခုံးမဲ့ပုဂ္ဂိုလ်တစ်ပုံကြီးလေ။ဒီကံကအကျိုးပေးနော်။ဘာဖြစ်လဲလဲ။ကြွတော်မူပါ၊ကြွတော်မူပါဆိုပြီးရိုးတည်းတည်းဖြင့်ပြည့်စုံပြီးသူကန့်ထိုင်တဲ့ဒီကံရဲ့စွမ်းအားကအကျိုးပေးတယ်။ဒီတော့သူတို့ကဖိတ်ခေါ်တိုက်တဲ့ကံကိုမိမိကပြုစုပြုထောင်တဲ့ရင်သူတို့ကဖိတ်ခေါ်ခြင်းလေသူတို့ကဖိတ်ခေါ်တိုက်တဲ့ကံကိုမိမိကမပြုစုမပြုထောင်ခဲ့ဘူးဆိုရင်သူတို့ကလည်းမဖိတ်ခေါ်ခြင်းဘူးဘောဒီတဖို့ရှိဒါကနည်းနည်းလေးကိုယ်ကံကံအကျိုးကိုနားလည်ဖို့လိုတယ်ယောနိတော်မနတိကရရှိဖို့လိုပါတယ်ဒါကြောင့်သူတို့ကရဲ့ကောင်းမှုကုသိုလ်တွေကိုအခြေခံပြီးတော့လည်းအကုသိုလ်တွေကဖြစ်တယ်သူတို့ဘာလုံနေတာကိုကြည့်ပြီးတော့မနာလိုဝန်တိုးတဲ့အခြေခံကြီးဖြစ်တတ်တယ်။သူတို့ဘာကိုရင်းတိလာမြေဓာတ်တွေကိုကြည့်ပြီးတော့မကြည်ဘူးဖြစ်တတ်တယ်။သူတို့ဘာဘာဝနာလုပ်ငန်းတွေစနစ်တကျပေါ်များအထုံနေတာနဲ့ပတ်သက်ပြီးမကြည်မနှက်တွေရှိနေတယ်။စသဖြင့်သူတို့ဘာရဲ့ဒါနတိလာဘာဝနာလုပ်ငန်းဂွေတွေကိုအခြေခံပြီးတော့လည်းအချိန်မထမ်းဆိုင်အကုသိုလ်တရားတွေပေါ်ကြတယ်။ဒါကြောင့်အဲ့ဒီအကုသိုလ်တရားအလုံးကတော့ယုံကြံစက်ထုတ်ကအတိတ်ကဖြစ်လို့အတုပလို့ရှုဆောင်ကြတယ်ဒါကအနံပဲနော်ယုံပိုင်းကိုတော့အထပ်ပြောဖို့လိုနေတယ်လေယုံပိုင်းမှာကဥစဉ်တို့ခဏကယုတ်ပရမအစစ်ပြင်မှာယုံကြံစက်ထုတ်ကအနံ့အဲ့အချင်းအနံ့အရသာစသည်တို့ကိုအာယုံယူပြီးတော့လေအတုပလို့ရှုဆောင်နေဒါကမင်းကပြောခဲ့ပြီးပြီနော်ဒါနဲ့ရှင်အတုပအစင်းနဲ့ဒီတွင်းတို့ကအတိတ်နဲ့နေနော်ဒါကပရမတ္ထသစ္စာနဲ့ကအရှိပုံပဲ။မန္တကသမုဒိသစ္စာနဲ့ကလည်းအတုပဘာဝနာကိုဒီဝိပဿနာပိုင်းမှာမြတ်စွာဘုရားရှုဖို့ရန်အတွက်တိုက်တွန်းထားတယ်။ဥစဉ်တော့ဂိရိမာနန္ဒအတုဒ္ဒံတို့မေရိယအတုဒ္ဒံတို့မှာမြတ်စွာဘုရားကိုရိုရင်ကနော်။အတုပဘာဝိတ္တပါရကတ္တဗဟာနာယ Raga na raga go bahana ya bejinga aduba aduba bhavana go bhavita bhava mya abai. Raga daishin yi adwe aduba bhavana bhava mya aduba lo phya shin ka daishin ka. Daishin na re shin ka ma thu giri ma nanda dhuta ma jila yin. Gongsa na gosha da lu ya yonchan sasa kwe pati kula adubha go ayin yubi shubha dhuta ne de. Lungan gwingo aduba bhavana asi hotai. လာလူကဝိဇ္ဇာဒုက္ခမြတ်မှာလဲသောတ္တန်နှစ်ခုထာတတို့ယဉ်ကျေးဆက်စုပ်ကတဘောကိုအာယုန်ယူပြီးရှုပွားသုံးသတ်တဲ့လုံငန်းခွင့်ကိုအတုပဘာဝနာဖြစ်အဖြစ်နဲ့ဟောထားတယ်။ဒီတော့အတုပမှာသဝိညာဏကအတုပအဝိညာဏကအတုပဆိုပြီးအတုပနှစ်မျိုးရှိပြီးအနက်ကသုံးဆန်နှစ်ခုထာတတို့ယဉ်ကျေးဆက်စုပ်ကတဘောကိုအာယုန်ယူပြီးရှုပွားသုံးသတ်တဲ့အပိုင်းကိုတော့သဝိညာဏကအတုပလို့ခေါ်ပါတယ်နော်။ အဲ့ဒါသောတ္တန်ကုထာတတို့ရဲ့ယဉ်ကျေးဆက်စုပ်ကတဘောကယောဂီကဟောသမထဘိုင်းမှာသမာဓိထူထောင်တဲ့အခါတည်းကဖို့ဖို့ဒီအောင်ရှုထမ်းတတ်ပြီးဖြစ်တဲ့အတွက်ဒီဘိုင်းမှာလည်းမိမိကမိမိအစ္ဆဒသန္တမရှိတဲ့သောတ္တန်ကုထာတတွေကိုကုထာတတကုဒီကိုပဲဖြစ်စေသုံးဆယ့်နှစ်ခုလုံးကိုဆုံးငုံရုပ်ပဲဖြစ်စေဘုရားသန္တမတည်ရှိနေတဲ့သောတ္တန်ကုထာတတွေကိုလည်းကုထာတတကုဒီကိုပဲဖြစ်စေသောတ္တန်က မြင်အောင်ကြည့်ပြီးတော့အတုပအတုပလို့ရှိနေပါလေနော်ဒါကတမျိုးနဝိညာဏကအတုပတမျိုးနောက်ထပ်သဝိညာဏကအတုပတမျိုးကတော့ဘယ်လိုလဲဒီခန္ဓာအိမ်မှာယွန်ချာစက်စုပ်ကဘိုးလောက်စတဲ့ဘဝတည်းဖြစ်ပြီးနေတယ်နော်ဒီခန္ဓာအိမ်ကြီးကိုဆံမျောပြီးကြည့်လိုက်တဲ့အချိန်ခါမှာဒီခန္ဓာအိမ်ထဲမှာဘိုးလောက်တည်းကဘာလုပ်နေကြလဲဒီခန္ဓာအိမ်ထဲမှာပဲအိမ်အောင်ကြည့်ကြဒီခန္ဓာအိမ်ထဲမှာပဲသာမွေးကြဒီခန္ဓာအိမ်ထဲမှာပဲကြည်ကြီးဆွတ်ဒီခန္ဓာအိမ်ထဲမှာပဲကြည်ကြီးဆွတ်ဒီခန္ဓာအိမ်ထဲမှာပဲတည်ရင်အတုပအခြားကြတယ်။ဒါကြောင့်ဒီခန္ဓာအိမ်ကြီးဒီဘိုးလောက်တို့ရဲ့အိမ်ဆောင်ရတမ်းမှုရအိမ်လည်းဟုတ်။ကြီးကြီးဆိုရပြင်းလည်းဆိုရအိမ်လည်းဟုတ်။နေလို့ရင်နေတဲ့အချိန်ခါမှာအတုပအခြားပုံရအတွက်သုံးသပ်သင်ခြင်းကြီးလည်းဟုတ်တယ်။ဒါကြောင့်ဘိုးလောက်ဒီနေ့ပြည့်နေပြီးတော့ဘိုးလောက်တို့ရဲ့နေခြင်းဆိုရရင်ရင်ပြင်လည်းဆိုရအိမ်ထောင်ရတတ်မှုရသုံးတန်တင်းတင်းချင်းဖြစ်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့လည်းအတုပအတုပလို့ရှုနိုင်တယ်နော်ဒီအတုပရှုနည်းတွေကတော့ဒေနဘိန္ဒုပမသုတ္တံမြတ်မှာလာကြည့်ပါလေနော်ဘုန်းနက32ခုထာတတော်ကိုယုံစားဆက်ဆုံးခွဲအနေနဲ့ရှုပါသုံးသပ်တဲ့မြည်ခင်းတွေကတော့ဂရိမန္တသုတ္တံမှာလည်းလာကြည့်ဝိညာသုတ္တံမြတ်မှာလည်းလာကြည့်ပါရစေ။ဒီကင်းကနာမည်ကျော်ဖြစ်ခဲ့တဲ့နော်။ဘုရားတို့သဗ္ဗအရာမှာသဗ္ဗဘာရကူဖြစ်တော်မူတဲ့ယဟန္တာမထေရအလောင်းတစ်ပါးပေါ်လို့ဘွဲ့တော်မြတ်တိဖြစ်တော်လို့နော်။သူကဘုရားတို့လူတွေရဲ့ဟမ်အရှင်ဝိသိတမထေရဟုတ်ပြီ။ဒီကကြီးဆုံးပြီ။လူတွေရဲ့ခေါင်းကောင်ကိုသူကခောက်ကြည့်လိုက်ဒီတော်ဘယ်ရောက်သွားတယ်ဆိုတော့သူကအင်တာဖုန်းနိုင်တယ်ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်အဲ့ဒီဉာဏ်ပညာရှိသူတွေကျုံးကိုလှည့်လေလာရကလည်းဒီချင်းစီတုံးကြောင့်တိုင်းနဲ့အရောက်လက်ထဲမှာပန်းကြီးဆွဲပြီးတော့ရောင်းတော်ကိုသွားနေတဲ့လူတွေသူကိုလှမ်းပြပြီးကြည့်လိုက်တော့ဒီမှာဖျက်ပွင့်နေတယ်တရားကျင့်ထံသွားပြီးတရားနားဖို့တရားဘာဝနာပေါင်းများအထောက်ဖို့ဆိုတဲ့ဥဒိစ္စဖြင့်သွားနေတဲ့အကြောင်းကြားပြရတော့နာလည်းပဲလိုက်ဒီတရားနာကြည့်ဦးမယ်တရားနာလိုက်နော်တရားနာလိုက်တဲ့အခါဘုရားရှင်တန်ချင်းကပ်ပြီးတော့နောက်ဆုံးဘုရားရှင်တကားကမြည်ပြောတော့သူတက်တဲ့အတ္တပညာအကြောင်းဆက်မိတော့ဆက်မိတော့မြတ်စွာဘုရားကတကောတော်ဖြင့်ယူပြီးတော့ဘုရားရောက်တဲ့ဓမ္မတော်ကြီးရဲ့ခေါင်းကုံကိုယူပြီးကြတော့သူကနန္ဒန်မန်းဖို့ပြီးတော့ဒီခေါင်းကုံကိုဟောလိုက်တဲ့အခါသာဖြစ်သွားတယ်မင်းရောက်တဲ့ကံကြောင့်အတအဖို့မင်းရဲ့ဖျားကလည်းဖုန်းခေါ်မှာ။ဘာရန်တူကြီးနဲ့ရန်တူကြီးရောက်တဲ့ပုဂ္ဂိုလ်တွေကိုခေါင်းကိုယူပြီးပြကြတယ်။လည်းလည်းတူကြီးရောက်တဲ့ကြောင့်ဖုန်းနေပြီ။ဖျားကလည်းမှန်းနေကြောင့်ဖုန်းခေါ်တယ်။ဘာနာမထင်ရဲ့ခေါင်းကိုတကူပရိနိဗ္ဗာန်စံတော်ရဲ့ယဟန္တာမထင်ရဲ့ခေါင်းကိုတကူကိုယူပြ။နော်။အရင်ခါကျတဲ့မင်းတို့မဆုံးဘူး။ဘာရန်ကလည်းသူကြောက်ပြီးတော့ကြောက်ပြီးတော့ ဒါကြောင့်အတုဘဘဝိတ္တဘာရာဂတဗဟာနာယဒါကတိုက်ရှင်ကြီးအတွက်ဒီအတုဘဘာဝနာကိုပေါင်းများအထုပါဆိုပြီးတော့ဘုရားရှင်ကတိုက်တွန်းထားနော်ဒါကအတုဘဘာဝနာ32ခုထာတာတွေအညာဆက်စုပ်ကိုဒီဘက်ကိုအရင်ကြီးရှိတဲ့ဆင့်တဲ့နော်ဝိဇ္ဇာတုတ်တံများမှာလည်းပုံစံတူပဲလာရှိပါတယ်နော်အဲဒီတော့ရှင်အတုဘကိုနှမ်းပြီးကြည့်လိုက်မယ်ဆိုရင်သောတ္တနကုထာတတို့ရဲ့ယဉ်ရှာဆက်စုပ်ဘက်တော်ကိုအာရုံယူပြီးတော့လည်းအတုပတ်လို့ယူဆင်တယ်။ဘိုးလောက်ဒီနေ့ပြည့်နေတဲ့မိမိတို့ခန္ဓာအင်းရဲ့ယဉ်ရှာဆက်စုပ်ဘက်တော်ကိုအာရုံယူပြီးတော့လည်းအတုပတ်လို့ယူနိုင်တယ်။ယုံဗြဟ္မာတရားဒီမှာမကောင်းတဲ့အနတ်အတ္တအစရှိတဲ့အယောင်အချင်းအစရှိတဲ့သဘောတရားတွေထင်ရှားရှိမှုကိုအာရုံယူပြီးတော့လည်းအတုပတ်လို့ယူနိုင်ပါတယ်နော်။ဒါကဥစဉ်တို့သဝိညာဏကအတုပပဲ။နောက်တော့အဝိညာဏကအတုပဆိုတာကရှိသေးတယ်။အဝိညာဏကအတုပရှိခွက်ကိုတော့ညဇောပြဝိဇ္ဇာတုတ်တန်စတဲ့ထိုးထိုးတုတ်တန်ဒီမှာဟောထားပါတယ်။ခုဟောနေတဲ့မဟာတိပ္ပရဏတုတ်တန်မှာလည်းဟောထားပါတယ်နော်။အဝိညာဏကအတုပရှိနည်းကြတော့သမထပိုင်းရှိနည်းနဲ့ဝိပဿနာပိုင်းရှိနည်းမတူကြဘူး။သမထပိုင်းရှိနည်းကတော့ဘဟိဒအလောင်းကောင်ရဲ့ယုံချာဆက်စုပ်ပဲအကောင်းဆုံးအနေထားမှာဘာဝနာစိတ်ကိုမြေဝဆောင်ကပ်ပြီးတော့ဘုရောအလောင်းကောင်ရဲ့ယုံချာဆက်စုပ်ပဲတဘောကိုညာနဲ့ထင်းအောင်မြင်အောင်ကြည့်ပြီးတော့အတုပအတုပလို့ဖြည်းဖြည်းတော့မဟုတ်ပฏิကူလယုံချာယုံချာလို့ဖြည်းဖြည်းရှိရတယ်နော်ဘာဝနာစိတ်ကယုံချာဆက်စုပ်ပဲအလောင်းကောင်အာယုံနဲ့မြေဝဆောင်ကပ်ပြီးထားရတယ်ပထမဇန်တမာတိအဲ့ဒီအနေနဲ့ဒုပရမဏတမာတိဟောအောင်ရှုတဲ့လုပ်ငန်းခွင်တစ်ခုဖြစ်တယ်ကိုဝိပဿနာပိုင်းရှင်ဤကဒီပုံစံမျိုးမဟုတ်ဘူးအနုပဿနာလို့ခေါ်ပါတယ်မိမိခန္ဓာအင်းတို့ကခန္ဓာအင်းတို့ရဲ့အကြည့်ကိုမြင်အောင်ကြည့်တဲ့လုပ်ငန်းခွင်တစ်ခုဖြစ်တယ်ဒါကြောင့်မြတ်စွာဘုရားကဒီအတုပအရှုကကိုတော့ဝိဇ္ဇာတုတ်တန်စတဲ့အထွတ်ထွတ်တုတ်တန်ဒီမှာဟောထားတယ်ဒါဝိပဿနာပိုင်းရှုကရှုတော့မမထာပိုင်းမှာဆိုလို့ချင်းယောက်ျားယောဂီပုဂ္ဂိုလ်ကယောက်ျားအလောင်းခွန်ကုလားရှင်တမထနမိတ်အာယုံယူပြီးတော့ပရမေဇံတမာတိဆိုင်အောင်ရှုရတယ်။ဒီလိုသမီးယောဂီပုဂ္ဂိုလ်ကလည်းအမျိုးသမီးအလောင်းခွန်ကုသာအာယုံယူပြီးတော့တမထပိုင်းမှာပရမေဇံတမာတိဆိုင်ပြီးတဲ့အောင်ရှုရတယ်။ဝိပဿနာပိုင်းရောက်လာပြီဆိုတော့ယောက်ျားအလောင်းမိမအလောင်းရင်းချင်ပြီးဘုမလိုဘူး။ဒီဝိဇ္ဇာတုတ်တံမှာဒိဋ္ဌိမာရဲ့အလောင်းကောင်ကိုစံတင်ပြီးတော့ဘုရားရှင်ကယဟန်ယောက်ျားပရိသတ်ယဟန်မိမပရိသတ်လူယောက်ျားပရိသတ်လူမိမပရိသတ်ဒီပရိသတ်၄ပါးကိုအတုပဘာဝနာကမ္မထံကြီးပြန်ဖို့ရန်အတွက်ဘုရားရှင်ညွှန်ကြားညွှန်ကြားတဲ့အခါကျတော့မမထာပရိရှုခွင့်နဲ့ဝိပဿနာပရိရှုခွင့်တို့ဘယ်လိုကွာဟချက်ရှိတယ်လို့မေးရင်ဒီဝိပဿနာပိုင်းရှုခွင့်ကြတော့ယထာဧတံတထာဣတံယထာဣတံတထာဧတံဣဇ္ဇတအဘိဓိတတလဲစီရှုရဘိဓိတရှုလိုက်ဣဇ္ဇတရှုလိုက်ဣဇ္ဇတရှုလိုက်ဘိဓိတရှုလိုက်အပြစ်ကိုမြင်အောင်ရှုရတဲ့လုပ်ငန်းကိုဖြစ်တယ်ဒီတော့မိမိကအပြင်ဘိဓိတအလောင်းကောင်ကနေစရှုတော့မယ်ဆိုရင်ခုနကအသီးဒီမှာအလောင်းလို့လို့ပေါ့အလောင်းကောင်တစ်ခုရဲ့ရောချာဖြစ်ဖို့အကောင်းဆုံးအနေထားကိုဘာဝနာစိတ်နဲ့ညီဝဆိုကပ်ပြီးတော့နော်အတုပအတုပလို့ပဲရှုနော်ရှုလိုက်လို့အတုပအချင်းရညာနဲ့ထင်လာတဲ့အခါမှာမိမိငါလည်းပဲသူ့လိုပဲအတုပဖြစ်ရမယ်လို့ညာနဲ့ကန့်ဆောင်ပြီးကြည့်လိုက်တဲ့အခါမိမိလည်းတည်ပြီးပုပ်ပနေတဲ့ အတုပအတဘောကိုမြင်လိုက်ရင်မိမိရဲ့အတုပအတဘောကိုအာယုံယူပြီးတော့လည်းအတုပအတုပလို့ရှိတယ်နော်။အဲဒီလိုဆုလင်တဲ့ကအိဇ္ဇဒတလည်းဗိဒ္ဓတလည်းအိဇ္ဇဒတလည်းဗိဒ္ဓတလည်းဗိဒ္ဓတလည်းအိဇ္ဇဒတလည်းထက်ကန်ထက်ကန်ဆုလိုက်လို့တော်တော်လေးဘာဝနာကအရှင်အကောက်လာပြီဆိုရင်သွေးချင်းကမှမိမိရာဂဖြစ်နေတဲ့ပုံစံတွေကိုတယောက်ပြီးတယောက်ကြောင်းရှုလို့ရပါတယ်။အသက်ရှင်နေတဲ့ပုံစံတွေကိုအကုန်လုံးလှမ်းပြီးရှုပြီးဘာဝနာအရှင်ကောင်းတဲ့အခါမှာလှမ်းရှုပြီးရှုလို့ရတယ်။အဲ့ဒီလိုရှုနိုင်ရင်တော့ရာဂကိုတိုက်ချက်လို့အောင်မြင်ပြီမိမိကဘယ်ပုဂ္ဂိုလ်အပေါ်မှာရာဂဖြစ်နေကြလဲရာဂဖြစ်နေတဲ့ပုဂ္ဂိုလ်ကိုဒီအတုပဘာဝနာအရှင်အကောင့်နေတဲ့အချိန်ကမှပြောင်းပြီးရှုကြည့်ပါဒီပုဂ္ဂိုလ်ဒီအတုပစဉ်စစ်အေကံဖြစ်သွားမှာပုတ်ပွားပြီးယွင်းရှာဖြစ်ဆုံးကအတုပအလောင်းကောင်ကြီးတာဖြစ်သွားလိမ့်မယ်နော်ဒီကမာကြီးတို့ကုတ္တကကြီးအပေါ်မှာအတုပမရှိရဘူးဘာဖြစ်လို့လဲကလေးမြောင်နဲ့ထားခဲ့ဒီကလေးမြောင်နဲ့ငါကျင်းထိုင်တာဒုက္ခပဲဆိုပြီးတော့အတုပမရှိရဘူးတခြားပုဂ္ဂိုလ်တွေကတော့သူအတုပလမ်းရှိတာအကုန်လုံးရှိလို့ရတယ်သူတကယ်ကြီးကတော့သူအတုပမရှိဘူးဒီတိုင်းနဲ့ထားထားတယ်ဒီနေ့တော့ရန်ရှိကြရောအရှင်ကမပြေဘူးအဲ့ဒီခါကျမှအတုပရှိလိုက်တော့အကုန်လုံးအတုပဖြစ်သွားတယ်ဟုတ်လားနည်းနည်းလေးတကယ်ကြီးတွေလည်းဒီလိုပဲခြံထားတာလည်းရှိမှနေမလားမသိဘူးနော်စိတ်ညာခွက်ကိုရှာတာပဲဒီလိုမှအတုပမထင်ဘူးသူ့ဘာသာထင်နေပြီဆိုရင်တော့ဘာဖြစ်လဲရာဂဖြစ်ခြင်းရဲ့အဓိကအကြောင်းရင်းနဲ့မှသူ့ဘာလို့နှလုံးသွင်းခြင်းဒီအဓိကအခြေခံအကြောင်းရင်းတစ်ခုဖြစ်နေတယ်နော်အတုပဖြစ်ခြင်းဧကံမှန်နေတဲ့ဒီတရားတွေကိုသူ့ဘာလို့နှလုံးသွင်းလိုက်တဲ့အတွက်ဘာဖြစ်တယ်ကောင်းကြံချုပ်လို့မရတော့ဘူး။တောင်းကြီးတော့ခဏပြန်ဦးမှဖြစ်မယ်။ဟုတ်တယ်မလား။မိုးကြရင်တော့တတိတော့ပြန်လာမယ်။ဟောဒီပုံစံဖြစ်သွားပြီ။ဘာဖြစ်လို့လဲ။အဲအတုကကသူကရှုလို့မအောင်မြင်ဖြစ်နေတယ်နော်။အတုကလည်းအကြေရှုလို့အောင်မြင်လို့အတုကဘာဝနာလုပ်ငန်းကိုတော့စနစ်တကျအမြဲတမ်းနှလုံးသွင်းနေရတဲ့ဒီစိတ်ဓာတ်တွေ၄ဖြစ်ရရှိစိတ်ဓာတ်တွေကြောင်းလို့ညတန်တော့ညသွားမှာပဲ။ဟုတ်တယ်မလား။ဒါဒီတော့ဒီနေရာမှာပြောချင်တာကဦးဇင်းတို့ဝိပဿနာဘိုင်းမှာရှင်အတုပရှိတယ်၊ဒေအတုပရှိတယ်။နမထဘိုင်းရှင်နည်းနဲ့ဝိပဿနာရှင်နည်းမတူဘူး။ဒါကြောင့်ဝိပဿနာဘိုင်းကျတော့ယောက်ျားမင်းမခွဲခြားနေစရာမလိုဘူး။အလုံးကိုရှင်းနိုင်တယ်။တိုးတော့ကြာကြာတော့စိုက်ပြီးရှင်းအောင်။ဣဇ္ဇတတလည်းဗိဒ္ဓတလည်းတယောက်ပြီးတယောက်ပြောင်းလဲပြီးတော့သူကရှင်းရမယ်။လုံငန်းခွင့်မျိုးဖြစ်တယ်နော်။အဲဒီလိုရှင်းလိုက်ခဲလို့အတုပအချင်းရာထင်နိုင်ရင်ရာဂဟာဒရင်ကအဖြစ်ပေါ့နော်။တိုက်ခဲလို့ရတော့တယ်သူရကကြီးငင်းသွားတဲ့အချိန်ခါမှာမလုပ်နဲ့။မိမိရှုပေါင်းနေကြဝိပဿနာဘာဝနာကမ္မထာလမ်းကြောင်းပေါ်ကိုပြန်ပြီးတက်ရတယ်။နော်။အဲဒီလိုဘာဝနာလမ်းကြောင်းပေါ်တက်လိုက်တဲ့အချိန်ခါမှာဒီရာဂရဲ့နှောက်ရနေတဲ့ဒဏ်ကလွတ်တော်ပြီဖြစ်တဲ့အတွက်ဒီဝိပဿနာဉာဏ်နေပြီတစ်ခါပြန်ပြီးပြင်းနေတန်ရှင်းပြီးတော့ရင့်ကျက်ပြီးလမ်းနေနေနော်။ဒါကြောင့်မြတ်စွာဘုရားဒီအတုပဘာဝနာကိုလည်းဝိပဿနာနေတဲ့မှာထည့်သွင်းပြီးဟောထားပါတယ်။ဒီတော့ရှင်အတုပက၃မျိုးပေါ့နော်။ဒေအတုပက၃မျိုးပေါင်းလိုက်တော့အတုပဘာဝနာ၄မျိုးဒီအတုပဘာဝနာဘိုင်းပါတိတိကျအရှုံးမှာပါတယ်ဆုလိုက်တဲ့အချိန်ခါဘိုင်းမှာဦးဇင်းတို့ဉာဏ်အားရှိတဲ့ရင်ပေါ့ဟောအတိတ်ကနေဖြိုးပြီးတော့အနာဂတ်ဆုံးသည့်အတိတ်နော်အတိတ်အဆက်ဆက်ပြစ္ဆုတ်ဘံပြစ္ဆုတ်ဘံကနေအနာဂတ်ဆုံးသည့်အတိတ်ယုံတဲ့ကောအာယုံယူပြီးတော့လည်းအနိစ္စဒုက္ခအနတ္တအတုပအရှုံးနိုင်တယ်နာတ္တတဲ့ကောအာယုံယူပြီးတော့လည်းအနိစ္စဒုက္ခအနတ္တအရှုံးနိုင်တယ်သစ္စာတလည်းရှုံးနိုင်တဲ့ဘိဒ္ဓလည်းရှုံးနိုင်တယ်နော်ဘိဒါကတော့မှန်မှန်ထုံကုန်ပြီးတော့ပဲရှုတဲ့လုပ်ငန်းခွင်တစ်ခုဖြစ်ပါတယ်။အဲဒီလိုအနိစ္စဒုက္ခအနတ္တအတုပအခြင်းအရာတွေကိုတော်တော်ကြီးတွင်တွင်ကြီးရှုတတ်ပြီဆိုရင်တော့သောပုဂ္ဂိုလ်ဒီဖြစ်တဲ့တက်လို့ပဲတက်နိုင်တယ်နော်။ဖြစ်တဲ့ဖြစ်တက်နိုင်တယ်ဆိုတာကအဲဒီလိုအနိစ္စဒုက္ခအနတ္တရှုနေုံနဲ့မဲ့ဖို့နေပါမရနိုင်လို့လားလို့ဒီလိုတော့မေးစရာရှိတယ်နော်။ဒီလိုတော့မဟုတ်ပါဘူးနော်။ရှုမဲ့ဆိုလို့ရှိရင်တော့မဂ်ကိုနိဗ္ဗာန်ဆိုတာဒီအနိစ္စဒုက္ခအနတ္တလက္ခဏာသုံးခန်းနဲ့လည်းမဂ်ကိုနိဗ္ဗာန်ပေါ့ရနိုင်ပါတယ်နော်သို့တော်လည်းအဲ့ဒီအတုပရှုနည်းမှာခုနကရာဂတွေတိုက်ဖြစ်လို့အောင်မြင်ဖို့ရတဲ့အချိန်ခါမှာကမ္မထံဘာဝနာလမ်းကြောင်းပေါ်တော့ပြန်ပြီးတော့ဝိပဿနာဘာဝနာလမ်းကြောင်းပေါ်တော့ပြန်တက်မယ်ဆိုတော့ဦးဇင်းတို့တင့်ပုံတင်းကြီးတွေတော့နည်းနည်းလေးပြောဖို့ပြန်သွားတယ်နည်းနည်းလေးထပ်တော့ပြောအောင်နော်အဲ့ဒီပြန်တက်တဲ့အပိုင်းမှာကဆိုကြပါစို့ဗိဓာအလောင်းကောင်ကိုအတုပလို့ရှိတယ်။ဣဇ္ဇတတလည်းဗိဓာတလည်းရှိပြီးတော့ဒီသင်္ကမ္မယောဂီတတော်ကောင်းအနေနဲ့က ဣဇ္ဇဒဗိဒ္ဓသထာနာတို့နဲ့ယုဂလဒီကိုတက်ခွဲ့ပြီးယုဘရမကိုဒုနေနည်းစုတတ်တဲ့အချိန်အနေရောက်နေပြီဖြစ်တယ်နော်အဲဒီလိုဒုနေနည်းစုတတ်တဲ့အချိန်ကြကမှဒီအတုပဘာဝနာကိုတစ်ဖန်ပြန်ပေါ်လိုက်တော့အတုပအလောင်းကောင်းရဲ့အတုပယဉ်ဆံဆက်စုပ်ကအချိန်အားကိုညံ့ညံ့မြင်အောင်ကြည့်ပြီးရှုတော်လဲအချိန်အနည်းငယ်အတွင်းမှဒီအတုပအလောင်းကောင်းကြီးဒီကလအမှုန်လေးတွေဖြစ်ဖြစ်ပြီးသွားတတ်တယ်ကလအမှုံနေဖြစ်ဖြစ်ရင်လည်းသူအတုပအလောင်းကောင်းမှာတည်ရှိနေတဲ့ဒီကလအမှုံတွေကိုချက်ခွဲရနော်ကလအတုပအလောင်းကောင်းမှာကတော့ရေပုံရပေါ့ရေပုံရတတ်မှတ်ချက်ကတော့ဥဒုဇလို့ခေါ်ဆိုအပ်တဲ့ဒီဇောတတော်ဖြစ်နေတဲ့ယုတ်ကလအမှုံတွေပဲဖြစ်တယ်အဲဒီအမှုံတွေကိုတက်ခွဲပြီးဒီရှင်ယုတ်တော်ဥဒုဇရုပ်ရှင်ကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးသံတင်ပြီးပြန်ရှိအောင်မဲ့လုပ်ငန်းကိုဖြစ်တယ်နော်တို့ကတခါတည်းအဒီအတုပအလောင်းကောင်းကိုတချို့တချို့ယောဂီများကအစိုက်ပြီးရှုလိုက်တဲ့အပိုင်းမှာဒီနေ့အဒီဥဒ္ဒကယောဂီတွေမကြည့်ပါဘူး။ဒါပေမဲ့ဒီအလောင်းကောင်းကိုတလေအဲဒီဒီအလောင်းကောင်းကိုကလည်းအတုပရှုလိုက်တဲ့ဆေချဖို့လို့ခလအမှုန်ကဒီဘာများဆိုခတ်တော့ပြန်ရှုနေလို့မှအမှုန်ဖြစ်မသွားဘူးဆိုရင်ဘာလုပ်လဲ။ဒီအလောင်းကောင်းကိုဖမ်းပြီးတလေပါဆက်လိုက်။ဆက်လိုက်ဒီနေ့ဒီနေ့ကလအမှုန်တွေဒီဘက်ကလွယ်လွယ်နဲ့ဖြစ်သွားလိမ့်မယ်နော်။အဲဒီကလအမှုန်တွေတက်ခွဲပြီးတော့အနိစ္စဒုက္ခအနတ္တရှုရမယ်။အဲ့ဒီလိုရှိတဲ့အပိုင်းမှာတချို့ယောဂီတွေကဒီဥဒ္ဒဇယုတ်ကြီးကြီးမကြည့်ဘူးမကြည့်ပေမဲ့လည်းဒီအလောင်းကောင်ကိုဖမ်းပြီးတလေးပါးဆက်ပြီးယုတ်ကြီးကိုခြုံငုံပြီးရှုလိုက်တဲ့အပိုင်းမှာအတိတက်တွေတော်တော်ပြီးတွေ့နေတယ်အတိတက်တွေတော်တော်နေတဲ့အတွက်ဒီဥဒ္ဒဇယုတ်အလောင်းကောင်ကြီးမှာဒီအတိတက်ဒီဗာနေတဲ့ကလတ်တွေရှိနေလို့လားလို့ဒီလိုမေးကြတော့ဖြစ်တယ်မျက်စိအကြီးငါးကြီးနှာခေါင်းကြီးချားကြီးကိုယ်ကြီးခေါ်တဲ့အတိတက်ငါးခုနော်ယုတ်ပိုင်းဒီတော့ဒီအကြည်တ္တငါကိုဘာဝင်နေတဲ့ယုတ်ကလတ်ဒီအလောင်းကောင်မှရှိနေလို့လားလို့မေးချင်တယ်သူတို့ကသမဇယုတ်ဒီကံရောက်ဖြစ်တာမသိဘူးသိတဲ့ခဏ16ချက်သို့မဟုတ်18ချက်လောက်တည်းကချုပ်သွားနော်စပ်ပြီးချုပ်သွားပြီအစ်စ်ထမဖြစ်တော့သူနေနေနဲ့ပြန်ပြီးအကုန်လုံးချုပ်သွားကြချုပ်သွားကနေနဲ့ဘာဖြစ်လို့ဒီမြန်မာပြည်ပြီးနေတဲ့ကလတ်ဒီသွားသွားပြီးတွေ့နေရတယ်လေလို့မေးစရာမလိုဘူးလားဟုတ်တယ်ဒီကကြီးတွေဘယ်လိုသဘောပေါက်ဒီပိုင်းကတော့လက်တွေ့ရှုနေတဲ့ယောဂီမှာဖြစ်ပေါ်လာတဲ့ပြဿနာလေးပဲလူတယောက်ကသိသွားပြီမဲ့သူခန္ဓာအိမ်အတွင်းမှာဖြီးချင်းပြီးနေထိုင်တဲ့ဒီပို့လောက်တွေကတချို့မသိသေးဘူးဒါကြောင့်ဒီအလောင်းကောင်းကြီးတဲ့ကနေဒီခါတည်းပို့လောက်တွေထွက်မလာဘူးလားထွက်လာပြီအဲ့ဒီထွက်လာတဲ့ဒီပို့လောက်တွေဒီရှင်နေတဲ့ပို့လောက်တွေလည်းမပါဘူးလားပါနေတယ်အဲ့ဒီပို့လောက်တွေကရောပြီးတန်လေးပါဆက်လိုက်တော့အမှုန်လေးအလုံးဖြစ်တဲ့အခါဘိုးလောက်ဒီမှာရှိတဲ့အမှုန်လေးကအနည်းဆုံးပမာဏအားဖြင့်တို့မှာကာယအကြည့်တက်တော့ရှိတယ်။အဲဒီဘိုးလောက်ဒီရဲ့အကြည့်တက်ဒီကိုသွားတွေ့လိုက်ရင်ဖြစ်တယ်။အလောင်းကောင်မှာအကြည့်တက်အကြည့်ရုပ်တွေရှိနေလို့မဟုတ်ဘူးနော်။ဒါကတော့နည်းနည်းလေးသဘောပေါက်ဖို့လိုတယ်။အဲဒီရုပ်ရည်လေးကိုဘာပဲဖြစ်ဖြစ်အလုံးကိုခြုံငုံပြီးတက်ဖွဲ့ပြီးတော့ဒီရုပ်ရည်လေးကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တင်ပြီးတော့ပြန်ရှိလိုက်ဝိပဿနာလမ်းကြောင်းကိုဆင်ရောက်သွား။တစ်ချက်ဒါကတော့ဒီအတုပါပဲ။ဒီအတုပိုင်းပိုင်းမှာတော့ယောဂီပုဂ္ဂိုလ်ကရင်ခံရစွာနိလကေကြီးဖြစ်ပါလေနော်။ဥပမာဥဒ္ဒေ32ကုဋ္ဌာဏ။ဒီ32ကုဋ္ဌာဏတွေမှာကုဋ္ဌာဏတစ်ခုစီကိုပဲဖြစ်ဖြစ်32ကုဋ္ဌာဏလုံးကိုသုံးလုံးရုပ်ပဲဖြစ်ဖြစ်ပေါ့။ဟောဒီတန်လေးပါဆက်နေခြင်းနဲ့အာလုံကလအမှုဖြစ်တာပဲ။ဒီကလတွေကမသံမြမယုတ်ကလအမျိုးသား5မျိုးယုတ်မျိုးသား44ဒါကတက်ခွဲနေကြဖြစ်တော့။အဲဒီယုတ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတင်းပြီးတော့ပြန်ပြီးတော့ဝိပဿနာရှိပါတယ်နော်ပြီးတော့သောတနကုဋ္ဌာနတို့ရွှေရှင်ဆက်စုပ်ပဲတဘောကအာယုံယူပြီးတော့ဣဇ္ဇန္တဗိဒ္ဓသထာနမှာအတုပအတုပလို့တယောက်ပြီးတယောက်ပြောင်းပြီးရှုနေရကဉာဏ်ကရင့်ကျက်လာရင်အမှုန်ကြီးဖြစ်သွားတတ်တယ်ဖြစ်ရင်ဒီအမှုန်ကြီးသောတနကုဋ္ဌာနမှာရှိနေတဲ့ဒီအမှုန်လေးတွေယုတ်ကလတင်ကိုတက်ခွဲပြီးတော့ယုတ်ရည်နဲ့ကိုအနိစ္စဒုက္ခအနတ္တပြန်ရှိပါတယ်မဖြစ်ဘူးဉာဏ်ကနည်းနည်းနှုတ်နေလို့ရှိရင်ယောဂလအမှုန်ကဖြစ်မသွားရင်မလုပ်နဲ့ဒါလေးပါခန်းဆိုင်လိုက်ဒါတော်လေးအတုပအချင်းရဲ့ဉာဏ်နဲ့ထင်လာတဲ့အချိန်ကမှဒါလေးပါခန်းဆိုင်လိုက်ပြီးနေဒီစဉ်ဉာဏ်တဲ့ကလအမှုန်ကြီးအားလုံးဖြစ်ပြီးဒီကလတွေတက်ခွဲနော်ဒါတော့မှတော့ဓာန်စိဥဒ္ဓအာဟာရခေါ်တဲ့အကြောင်းတရားလေးပါကြောင့်ဖြစ်တဲ့ရုပ်တွေထိုက်တယ်လို့ရှိနေကြတယ်ဒီ32ခုထပ်ကနော်ဒီမှာတော့ဆရာချပြီးသင်ပြနေပါတယ်အဲ့ဒီရုပ်တရားတွေကိုခြုံငုံပြီးတော့လဲဖြစ်ဖြစ်ကုဋ္ဌာတတခုစီခြုံငုံရုပ်ပဲဖြစ်ဖြစ်အနိစ္စဒုက္ခအနတ္တရှိနေတယ်တတိယတော့စံပြီးတော့နည်းနည်းထပ်ပြောလိုက်အောင်။ဘာသာလို့ဒီအပြင်ဗိဓာလောကနော်။ ဒါမဲ့လောကကိုဖမ်းပြီးတလေးပါးဆက်လိုက်တဲ့သူတို့ရင်းနေတော့တော့အဲ့ဒီခါမှလည်းဒီသူတို့တွေကိုဖမ်းဆက်လိုက်တယ်သူယောဂီတွေကဒီသူတို့တွေမှာအကြည့်တက်တွေတော့တော့တွေ့တယ်ဒီသူတို့တွေမှာကဥဒုခေါ်တဲ့ဒီသောတတ်ကြောင့်ဖြစ်တဲ့ဥဒုကယုတ်တယ်ဆိုဥဒုရဲ့ဒီသောတတ်ရဲ့အစီးပွားဖြစ်တာဖြစ်တယ်ဥဒုကယုတ်တော့မြေဒီမှာကြီးနေတဲ့ဆွမ်းအားမရှိဘူးဘာဖြစ်လို့ဒီအကြည့်တက်တွေတော့တွေ့တယ်လဲခန္ဓာကအလောင်းကောင်ပုံစံအတိုင်းပဲတခါတည်းကဒီသူတွေမှာပုံကောင်လေးညီပင်းပြီးနေထိုင်တဲ့ပုံကောင်လေးရှိနေတတ်တယ်အဲ့ဒီသစ်ပင်ကိုဖန်တန်လေးပါဆက်လိုက်တဲ့အခါမှာသစ်ပင်မှာရှိတဲ့ပိုးလောက်တွေကအကုန်လုံးအားလုံးအမုံဖြစ်သွားတယ်။အမုံဖြစ်သွားတဲ့ဒီသစ်ပင်မှာလေးချမ်းစူးစမ်းပြီးညာနဲ့စိုက်ရှုပ်လိုက်တဲ့အခါတချို့တချို့အမုံရင်းမှာကြီးနေတဲ့အမုံတွေသွားပြီးတွေ့နေခြင်းဖြစ်တယ်။ဒါအမုံနေပြီးသစ်ပင်ရဲ့အမုံတော့မဟုတ်ဘူး။သစ်ပင်မှာခီးပြင်းနေထိုင်နေတဲ့သက်ရှိကြော်ရည်ရဲ့အမုံတော့ဖြစ်တယ်။အဲ့ဒါတော့နည်းနည်းခွဲခြားပြီးနားနဲ့တက်ဖို့လိုတယ်နော်။ဒါနောက်တစ်ခုတတိယလိုနည်းနည်းလေးဆက်ပြီးတော့ပြောလိုက်အောင်ဒီညမှာအနိစ္စဆိုတဲ့သဘောဘုရားရှင်ဆွလွန်နေတဲ့အနိစ္စဒုက္ခအနတ္တသဘောလေးပေါ့နော်ဘုရားတို့ဒီမောင်မြတ်ကတော်ရူပဗေဒဌာနဗမ္မုခအတ္တံရှင်ဆုံးကဒီကြောင့်ဒီအရှင်ကိုတော်တော်ကြပါပြီဆွနေဘူးနော်တို့ဒီသိဗ္ဗံပညာမှာသူကရူပဗေဒပညာရှင်ဖြစ်တော့ရူပဗေဒသဘောအရာသစ္ပင်မှာရှိနေတဲ့ဒီကိစ္စတစ်ခုယူပြီးတော့ဒီလိုရူပဗေဒတခွဲကနေမှတခွဲကြည့်တခွဲကြည့်လိုက်ရင်ဒီသစ်ပင်မှာရှိတဲ့ဒီကိစ္စတွေကမှုံလေးတွေနဲ့တိစောက်ထားတယ်ဆိုတော့အတန်းဒါတော့ပြကြတယ်ဒီမှုံလေးတွေကနောက်တစ်ခုထပ်ပြောအောင်ပရိစ္ဆေန်တစ်ကောင်မှာရှိနေတဲ့အသားစားတစ်ခုကိုယူပြီးတော့တခွဲကနေထည့်ပြီးတခွဲကြည့်သူတို့လည်းအမှုံလေးတွေနဲ့တိစောက်ထားတယ်ဆိုတာသူတို့တခွဲလို့ရတယ်လူသားတို့မှာဒီရှိနေတဲ့အသားစားတစ်ခုကိုယူပြီးတခွဲကနေမှတခွဲကြည့်။သူလည်းအမှုံလေးတွေနဲ့တိစောက်ထားတယ်။ဒါအလုံးစုံတခွဲလို့ရတယ်။အဲဒီမှာဒီသုံးခုဟာနောက်ဆုံးအဆင့်ပေါ့သူတို့တမ္မာရှင်အရာရှင်တို့သူတို့သိက္ခာနယ်ကဘောဟာရတစ်ခုပြေးထတာကတော့ဆရာရှင်ဘုဒ္ဓမတ်တပ်ဒီဘုရားရှင်ဘုဒ္ဓမတ်တပ်တို့နှစ်ခုပေါင်းစုံပြီးတဲ့အချက်ချင်းဖြစ်သွားတယ်။နောက်ထပ်ထပ်ပေါ်လာနောက်ထပ်ပေါင်းစုံပြီးတဲ့အချက်ချင်းဖြစ်သွားတယ်။အဲ့ဒီဘောလာပြီးတော့ပြတ်သွားတဲ့အချိန်ကြီးဘယ်တော့ကြာပါကလေးလို့မေးတာသူတို့သိပ္ပံနည်းနဲ့အတိအကျတိုင်းတာလို့တော့မရဘူးသို့တော့ခန္ဓာကြီးအရာပြောပါခြင်းတော့ဒီစိတ်ကံကိုအချိန်ကလေးပေါင်းများစွာပုံရမယ်လို့တော့ခံမလို့ရတယ်ဟုတ်ဒါကြောင့်နောက်ဆုံးဖြစ်အဲ့ဒီအချိန်ကနေပြီးတော့ရှင်နဲ့တစ်ဆင့်ရှော့ချလိုက်လို့ရှင်အခိုးလေးလုံးလုံးညှိုးခိုးလေးလုံးလုံးနင်းနေပြီးပြတ်သွားတယ်ဒါသူတို့တခွင့်ကြည့်လိုက်တယ်အဲ့ဒီအပိုင်းကတော့ဓာတ်ပုံရဲ့ယူရင်ယူလို့ရတယ်။ဒါဒိဗ္ဗံမှာသစ္စာသာတစ်ခုရဲ့တိစ္ဆာရဲ့အတ္တသာတစ်ခုရဲ့လူရဲ့အတ္တသာတစ်ခုရဲ့ဒီသုံးခုကိုဓာတ်ခွဲကြည့်လိုက်တာနောက်ဆုံးအဆင့်နဲ့နောက်ဆုံးအဆင့်မြောက်ဖြင့်အဆင့်တစ်ဆင့်မှာအလုံးတူညီနေတာကိုတွေ့ကြည့်ရတယ်။အဲ့ဒီလိုတူညီပါတယ်ဆိုတာဗုဒ္ဓအဘိဓမ္မာမှာရှိပါရဲ့လား။ဒီမျိုးကတခုဒီတရားကြီးတွေဘယ်လိုတော့ပေါ့။ရှိပါလား။နော်။ဘယ်လိုရှိလဲ။ခန္ဓာကအလောင်းကောင်ကြည့်ပေါ့။ဒေသောပြီပြီဆိုလို့ရှိရင်ဥဒ္ဓုခရဒေသောဓာတ်ကြောင့်ဖြစ်တဲ့ဥဒ္ဓကရုပ်တွေပဲရှင်းတယ်။လူသားတို့ရဲ့အနာဂတ်တခုဖက်ယူလိုက်တယ်။အပြင်ရောက်သွားပြီ။ဒီကအသက်ရှင်နေတဲ့ပုဂ္ဂိုလ်ရဲ့အနာဂတ်နဲ့ဆက်ကြမှုမရှိတော့ဘူး။ဒေသောတဲ့အနာဂတ်နဲ့အတူတူပဲ။ဒိဋ္ဌိရဲ့အနာဂတ်တခုဖက်ယူလိုက်တဲ့ဒေသောတဲ့အနာဂတ်တခုနဲ့အတူတူပဲ။သစ္စာရဲ့အနာဂတ်တခုဟာလည်းဒီတော့လည်းပုဂ္ဂိုလ်အနာဂတ်နဲ့ဒီလိုပြောလို့ဥဒ္ဓခေါ်တဲ့ဒီလိုလည်းတောင်ဖြစ်တယ်ခန္ဓာကပြောပြီခန္ဓာကဒီတော့လည်းပုဂ္ဂိုလ်မှရှိနေတဲ့အသားတွေဟာလည်းဖန်ပြီးဓာလီပန်စိုက်နေရင်ရှုလိုက်တဲ့အခါကလအမှုန်နေချင်းဒီကလမှုန်နေတက်ခွဲလိုက်ရင်တမောင်းတမောင်းမှာပထမဤအဘောဒီသောဘာယဝဏခန္ဓာရတ္တဩဇာဆိုပြီးသဘောတရားရှိခုရှိတယ်ဥဒ္ဓခေါ်တဲ့ဒီသောတတ်တောင်ဖြစ်တာကြီးတယ်အပြင်းပြင်းကြောက်နော်အလုံးကြီးလူသားရဲ့အသားစားပဲဖြစ်ဖြစ်ပရိစ္ဆာရဲ့အသားစားပဲဖြစ်ဖြစ်သူ့ပင်ရဲ့အသားစားပဲဖြစ်ဖြစ်အလုံးကြီးဥဒ္ဓကရုပ်ကြီးရှင်ရေသူဥဒ္ဒကရုပ်တည်းမဖြစ်ခင်ကလည်းမရှိခြင်းဖြစ်ပြီးတော့လည်းမရှိခြင်းမရှိခြင်းနှစ်ခုရဲ့အလဲကောင်းဖတ်တယ်ညာရင်အခိုက်တဲ့အဖြစ်ပေါ်လာတဲ့ဓမ္မသဘောအဖြစ်ညာရင်ဒီဘလောက်ညာရင်လည်းလို့မေးတော့ဒီလောကပြောခဲ့သလိုပေါ့နန္ဒရာတို့ရဲ့တတ္တကိုတစ္ဆေကအတွင်းမှာအကျဉ်းကလေးတစ်ပင်းခန့်တော့ဖြစ်နိုင်တဲ့သွားအားရှိတယ်လို့ဒီလိုသတ်မှတ်ချက်ရှိတယ်ရူတရာတို့ဒီသိတဲ့ခန္ဓာ18ချက်အဲ့ဒါရှင်နေခြင်းကြ သရေတသိန်းကို16စမ်းလိုက်ခဲ့တော့သရေ9000ကျော်လောက်ရှင်းတယ်။ယုံတလုံးတလုံးရဲ့တန်တန်းဒီတစ္ဆန်ကြံကိုဆိုတဲ့အချိန်ကာလကိုသရေ9000ကျော်ပုံခဲ့ရင်ဒီပုံခန့်တော့တန်တန်းရှိနေတယ်နော်။အဲ့ဒါလို့တူဆုံးတဲ့ကာလလေးမှာဖြစ်ပြီးပြနေတဲ့တရားကိုမြင်အောင်ကြည့်ရအောင်။အဲ့ဒီဒီဒီပြတဲ့ဒီကိုကြည့်ပြီးတော့မှအနည်းစားလို့ရှိအောင်လည်းအပိုင်းဖြစ်ပါတယ်။နားရလို့ရှိလိုက်။9မိနစ်လောက်ကြာမှကြောက်သွားလိုက်။ဒီနေ့ကြီးလောက်ကြာမှကြောက်သွားလိုက်။အဲ့ဒါလေးကိုအနည်းစားလို့ရှိအောင်လည်းလုံလောက်ခွင့်မျိုးမဟုတ်ပါဘူး။ဟုတ်တယ်မလား။ဒီတော့အချိန်နဲ့ဒီနေ့ကြီးလောက်ကြာလို့မပြောက်ရင်တော့ဘယ်နဲ့လုံမလဲဒီအနည်းစားဟမ်။ဒီနေ့ကြီးလုံးလုံးထိုင်ပြီးအနည်းစားကိုစောင့်ပြီးရှိအောင်ပုံစံဖြစ်မလို့လား။ချက်ပုံကချက်ပုံကနော်။ဒီတော့ယုံလောကနံလောကတွေမှာခဏမစက်တည်းတည်းအဖြစ်ဖြစ်ပြီးပြည့်နေတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့နော်အတင်းယုတ်တရားဖြစ်ခြင်းနဲ့ဖြစ်ပါစေပြီးဆိုဘာယုတ်တရားဖြစ်ခြင်းနဲ့ဖြစ်ပါစေအနာကယုတ်တရားဖြစ်ခြင်းနဲ့ဖြစ်ပါစေဘုံယုတ်တရားတွေရဲ့ဥပ္ပန်ခြင်းလို့ခေါ်ဆိုအပ်တဲ့ရှိဖို့ဒီဖို့ပြတ်ဖို့ကိုဉာဏ်နဲ့ဉာဏ်မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တရှိပါအတိတ်ကယုံနံဒီဒီကိုချိန်ကမှာဥပ္ပတိပင်အပ်ရင်ထင်ရှားရှိနေတဲ့တရားမဟုတ်ပေမဲ့ဟောအတိတ်ဖြစ်ခြင်းအခါတုန်းကတော့ဥပ္ပတိပင်အနေအပ်ရင်ထင်ရှားဖြစ်ခဲ့တဲ့တရားပဲ။ဒါထင်ရှားဖြစ်ခဲ့တဲ့အချိန်ကိုနှံ့ပြီးကြည့်တာပဲ။ဒါကြောင့်အဲ့ဒီအချိန်တုန်းကတော့ထိုတရားကရှိတယ်အခုတော့မရှိဘူး။ဒီတော့နော်။အဲ့တော့မိမိရှုလိုက်နိုင်တဲ့အတိတ်ရဲ့ဒုက္ခပန်းနဲ့အနာဂတ်ရဲ့မှာသောယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တအဖြစ်တည်းကိုဉာဏ်နဲ့ကိုယ့်ကိုယ်ကိုမြင်ပြီးတဲ့အချိန်ခါကျတော့မှလမ်းပြီးမရှုလိုက်နိုင်တဲ့အတိတ်အနာဂတ်တွေလည်းရှိဒိဋ္ဌုပန်တွေလည်းရှိအဲ့ဒီမရှုလိုက်နိုင်တဲ့ယုတ်ပြားတွေကိုတော့အတ္တံပတိဒိဋ္ဌဆိုပြီးဒီလိုသုံးထားတယ်လည်းငင်းရှုလို့ရတဲ့ယုံနံတွေကိုတော့တံပတိဒိဋ္ဌလည်းငင်းဉာဏ်နဲ့မြင်တွေ့လိုက်တဲ့ယုံနံအဲ့ဒီအတ္တံပတိဒိဋ္ဌလို့ခေါ်ဆိုအပ်တဲ့ဒီလည်းငင်းရှုလို့မမြင်လိုက်တဲ့ရုပ်တွေနာမည်ကိုလည်းပုံပြီး၎င်းလို့အဲ့ဒီခါကျမှနှလုံးတည်ရှုလို့ရတယ်။လုံးလုံးအတိတ်အနာဂတ်ကိုမရှုဘဲနဲ့တော့ပုံပြီး၎င်းလုံးလို့မရဘူးနော်။အတိတ်သံဃာကြီးဆိုတာကအနတ္တအတက်ကအလုံးရှိရလား။အစမထင်အောင်ရှိရနေတဲ့ဒီသံဃာကြီးတစ်ယောက်မှဖြစ်တဲ့ရုပ်နာမည်ကိုကိုယ်စင်အောင်ရှုနိုင်မှာမဟုတ်ဘူးနိဗ္ဗာန်ရကြကြတန်းချိန်တော့တာဝကကြီးမဟုတ်ဘူးနိဗ္ဗာန်ရဖို့အမြဲတမ်းခက်တော့တယ်။ဒါနဲ့ကြီးကလည်းဉာဏ်ဖြင့်အရှင်လျောက်ကြည့်တော့လေမဆုံးနိုင်တော့အောင်ရှင်ရရနေတဲ့အတွက်ဆိုရှင်ရရလာတာတော့သန္တရာကြီးအတွင်ဖြစ်နေတဲ့ယုံနယ်လေးကိုကိုယ်ရှင်အောင်တာဝကဘယ်လိုမှမရှိဘူးပါဘူးနော်။ရှုလိုက်နိုင်တာကအချို့အဝက်မရှုလိုက်နိုင်တာလည်းတော်များရှိ။ရှုလိုက်နိုင်တဲ့ယုံနယ်လေးရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုသိပြီးတဲ့အခါမရှုလိုက်နိုင်တဲ့ယုံနယ်လေးကိုလည်းထိုးနည်းကောင်းလို့ရှုလို့ရတယ်။ဒီကြောင့်ဗမာလည်းနဲ့ရှုလိုက်နိုင်တာနဲ့မရှုလိုက်နိုင်တာမရှိဘူးလားဆိုရှိပါတယ်။ဘောဝတ္တကြောင့်မတကယ်ကြီးတွေကအသက်60ရှိပြီထားတော့ပရိသန္တိတိနိစအခြေခံလေးကနေကအသက်60အတိဖြစ်ပေါ်လာတဲ့ရုပ်တွေဉာဏ်ဉာဏ်ကုန်းရှင်အောင်ဘယ်လိုရှုနိုင်မလဲ။မရှုနိုင်ဘူး။ရှုလိုက်နိုင်တာလည်းတချို့တော့ရှိတယ်။မရှုလိုက်နိုင်တာလည်းတချို့တော့ရှိတယ်။တိုးတော့အမျိုးအစားကတော့ကုန်ရော။ရုံးနေတဲ့ရှင်းပန်းဆိုတဲ့အမျိုးအစားကတော့ကုန်ရော။ဘောဝတ္တကြောင့်မတို့ရုံးနေတဲ့ရှင်းပန်းဆိုတဲ့သဘောတရားတွေဒီခဏမှဆင်းတဲ့တဲ့ဖြစ်နေခဏမှဆင်းတဲ့တဲ့ဖြစ်နေတော့ဒီဖြစ်နေတဲ့ယုတ်ဒီကိုအမျိုးသားအနေနဲ့ကတော့ဂုံအောင်ရှိတယ်မျိုးသမျိုးမှဖြစ်ပေါ်နေတဲ့အကြီးအသက်တွေကဘာလို့ဆိုမှမကြီးမကျက်နေတော့အောင်ညာနေတော့ဒါတွေကတော့ဂုံစင်အောင်မဖြစ်နိုင်ဘူးယုတ်မှဂုံစင်အောင်မဖြစ်နိုင်တော့ဏလောကမှာလည်းသူကြီးကောင်းမယ်ပရိသန္ဓေကနေဆက်ပြီးသူဒီအဖြစ်ဖြစ်တဲ့ယုတ်ဒီဉာဏ်လေးကိုခြုံငုံရှိကြတာပဲ။သင်္ခိပိတ်တော်ဆိုပြီးဘုရားလည်းဟောထားပါတယ်နော်။အဲဒီလိုခြုံစုတဲ့အပိုင်းမှာသူ့လိုက်နိုင်တဲ့ယုတ်ဉာဏ်လေးလည်းရှိတယ်။သူ့လိုက်နိုင်တဲ့ဉာဏ်ရည်လေးလည်းရှိတယ်။မရှိလိုက်မိတဲ့ဉာဏ်ရည်လေးလည်းရှိတယ်။တော့အမျိုးအစားတော့ကုန်သင်အောင်ရှုရတယ်။ယုတ်28ပါးကိုအကျဉ်းအဖြစ်ပေါ့။ယုတ်28ပါးယုတ်တလုံးတလုံးကိုအာယုပြီးဖြစ်ပေါ်နေတဲ့ဉာဏ်ရည်လေးကိုတော့ကုန်သင်အောင်အဲ့အမျိုးသားတော့ကုန်စီအောင်ရှုနိုင်တယ်။တမျိုးတမျိုးမှဖြစ်ပေါ်တဲ့ဘဝတရားအတွင်ဖြစ်ပေါ်တဲ့ကုသိုလ်တရားအကုသိုလ်တရားကိုတော့ကုန်စီအောင်ဘယ်လိုမှရှိလို့မရနိုင်ဘူး။ဒါကတော့သဘောပေါက်ပါနော်။ဒီတော့တချို့တော့ယူဆကုန်နဲ့အကုန်လုံးယူဆကုန်နှစ်မျိုးနားလည်ဖို့လိုတယ်။အကုန်လုံးဆိုတာကဘာပြောရလဲအမျိုးသား။တချို့တော့ဆိုတာကတမျိုးတမျိုးမှရှိနေတဲ့အရေးအတွက်ကတော့တချို့တော့လည်းပဲ ရှိနိုင်ရင်ပြီးတော့ပထဝီလည်းရှိမယ်အာဘောလည်းရှိမယ်ဒီသောလည်းရှိမယ်ဝါယောလည်းရှိပါမယ်ဘဝနဲ့ကြောင့်ဖြစ်ပေါ်တဲ့ပထဝီဓာတ်တွေကောင်းတော့ဘယ်လိုမှမရှိနိုင်ဘဝနဲ့ကြောင့်မတွန်းတဲ့လူကြီးခန္ဓာအင်းအတွင်းမှာတည်ရှိနေတဲ့ကလန်တိုင်းကလန်တိုင်းမှာရှိတဲ့ပထဝီဓာတ်တိုင်းကိုတော့ကောင်းစင်အောင်ဘယ်လိုမှမရှိနိုင်ဘူးဉာဏ်ကတိတ်ပြီးမဆက်သေးလို့နော်ဒါကြောင့်ရှုလိုက်နိုင်တာလည်းရှိတယ်မရှုလိုက်နိုင်တာလည်းရှိတယ်အဲဒီတော့အနိစ္စရဲ့ဒုက္ခရဲ့အနတ္တရဲ့လက္ခဏာရဲ့သုံးတန်တစ်လက်စီတင်ပြီးတော့ယောဂီပုဂ္ဂိုလ်ကယံကာဣဇ္ဇဒခန္ဓာ၅ပါးယံကာဂိဏ္ဍခန္ဓာ၅ပါးယံကာယုတ်တရားယံကာနန္တရားယံကာအနိစ္စလက္ခဏာယံကာဒုက္ခလက္ခဏာယံကာအနတ္တလက္ခဏာတင်ပြီးတော့လက်ပြီးသိနေရတယ်အတိတ်မှာလည်းဒုနည်းလည်းကောင်းအနာဂတ်ဒီမှာလည်းဒုနည်းလည်းကောင်းအဲဒီလိုသိရကနေဉာဏ်ကရင့်ကျက်လာပြီဆိုလို့ရှိရင်တော့ဝိပဿနာဉာဏ်ကြီးကတကယ်လည်းရှင်းပြလို့ရဉာဏ်ကမရင့်ကျက်သေးဘူးဆိုရင်အကုန်လုံးကပြောင်းပြီးရှုရပါတယ်။သို့သော်အဲဒီပုံစံပြောင်းရှုမဲ့ကောမပြောင်းဘူး။ဒီမြန်မာဘာကျန်နေတယ်လို့ပြီးတော့ပြိဿသမုပ္ပါရှုခွက်ကျန်တယ်။ဒီတော့ဒီပြိဿသမုပ္ပါရှုခွက်ကတော့ဒီမိုက်မှာကတော့ပထမနည်းနဲ့ရှုခွက်ကိုပဲဥစားပေးပြီးသင်ပေးပါတယ်။ဒီတော့အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းဖြစ်ပြီးအနိစ္စသင်္ခါရလည်းဖြစ်ပြီးအနိစ္စသင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သင်္ခါရလည်းဖြစ်ပြီးအနိစ္စဝိညာဉ်လည်းဖြစ်ပြီးအနိစ္စသတိဖြစ်အကြောင်းနဲ့အကျိုးသိစက်ပြီးတော့အဲ့ဒီပြိဿသမုပ္ပါအင်္ဂါရတ္တိကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ခုပြီးပြီးတော့ရှုအပ်ပါတယ်နော်အဲ့ဒီလည်းရှုတဲ့အပိုင်းမှာဥဇဏုအနာဂတ်ရောက်လာပြီဆိုရင်ဇာတိကရမရဏတွေကိုဒီနမတနာဉာဏ်ပိုင်းမှာတော့ခွဲပြီးရှုတဲ့ဒီနေ့အခြေအနေကအဖွင့်ထားပါတယ်နော်ဥရိယပြဉာဏ်ပိုင်းရောက်လာတဲ့အပိုင်းတော့ရောက်ပြီဆိုရင်တော့ခွဲပြီးမရှုတော့ဘူးဘဝအနေနဲ့ပဲရှုတယ်ဘဝမှာကာမဘဝဥပ္ပါဒိဘဝအမျိုးကြီးတဲ့အနက်ကအနန္တဘဝမှာအကျုံးဝင်နေတဲ့ဇာတိကရမရဏတိဥပ္ပါဒိဘဝအနေရပါတယ်နော်ဆိုဥပ္ပါဒိဘဝအနေနဲ့ဖြစ်ဖို့ပြတ်ဖို့ကိုကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ရှုပါတယ်ဘာဖြစ်လို့လဲဆိုတော့ဇာတိတရားကိုဖြစ်ပြဇရာတရားကိုလည်းဖြစ်ပြမရဏတရားကိုလည်းဖြစ်ပြဆိုတော့ဖြစ်တဲ့တရားကိုပဲထပ်ပြီးဖြစ်တယ်လို့ရှိရင်မှန်တယ်ပေါ့ပြည့်တယ်လို့ပြောကြည့်တော့ဟိုဘက်ကမရဏပဲရောက်သွားတယ်ဟုတ်တယ်မလားမရဏတဲ့သစ္စာနယ်ဘက်ကပြောတော့ဇာတိပြီးဖြစ်ဖို့ဇရာကပြီးဖို့မရဏကပြည့်ဖို့ဘုက္ခုပေါင်းမှဖြစ်ပြတစ်ခုရတယ်ဘုက္ခုပေါင်းမှဖြစ်ပြတစ်ခုရတာကိုတစ်ခုကြီးဖွဲ့ပြီးဖြစ်ပြရှိတော့ငုံငန်းကွင်းကသုံးကံမကြတော့သို့သောသတ်အထုဆပုဂ္ဂိုလ်ကတော့ဇာတိလေးကိုကြည့်ပြီးတော့ဖြစ်တယ်တဲ့ရှင်းနိုင်တယ်။အဲဒီမရဏဆိုတာကတော့သမုဒိသစ္စာနယ်ဘက်ကနေလှမ်းပြီးရှုလို့တော့ရှင်းနိုင်တယ်ဆိုပြီးခွင့်ပေးထားတာ။သမုဒိသစ္စာဆိုတာကတော့ဥစ္စေလို့ဘဝတစ်ခုမှာပရိသတ်နေစပြီးနေတဲ့အချိန်ကိုဇာတိပေါ့။ဒုသင်္ကမှာဖြစ်ပေါ်တဲ့ယုံနာခြင်းကိုကြည့်ပြီးတော့လည်းအနိစ္စဒုက္ခအနတ္တရှိတယ်။သူပြင်းသွားတဲ့အချိန်ကမှာဖြစ်ပေါ်တဲ့ယုံတရားနံတရားတွေကိုတော့အနိစ္စတာပေါ့နော်။မရဏလို့ခေါ်နေတယ်။အဲဒီမရဏခံမှာဖြစ်ပေါ်တဲ့ယုတ်ဒီနန္ဒီကိုလည်းအနိစ္စဒုက္ခအနတ္တရှိနေတယ်။အလဲကောင်းမှသရာပေါ့။အလဲကောင်းဘဝတစ္ဆောင်မှာဖြစ်ပေါ်တဲ့ယုတ်ဒီနန္ဒီကိုလည်းအနိစ္စဒုက္ခအနတ္တရှိလို့ကဖြစ်နေတယ်။ဒါသမုဒိသစ္စာဉာဏ်ကလည်းအထက်ကြောင့်ခွင့်ပေးချလို့ဒီသမ္မတနာဉာဏ်ပိုင်းမှာကတော့ရောနှောက်ရှိဖို့ရအတွက်ခွင့်ပေးချက်ဖြစ်။ဒါကဥရိယပြဉာဏ်ပိုင်းကြောင့်တော့ခဏပြစ္ဆုတ်ကံကိုဦးစားပေးဆိုင်အောင်ရှုရလုပ်ငန်းကိုဖြစ်လာပြီးဖြစ်တဲ့အတွက်အဲဒီအပိုင်းရောက်ပြီဆိုရင်တော့ဇာတိကရမရဏတိကိုတခုစီခွဲပြီးဖြစ်ပြရှိတဲ့လုပ်ငန်းကွင်မျိုးကိုအတုံးလုပ်ကြည့်ပါတော့နော်ကဲအဲဒီတော့ဒီပရိစ္ဆေသမုပ္ပါအင်္ဂါညတိကိုမိမိကခဏပြစ်ဆုံးပန်ဆိုင်အောင်ပထမတော့ရှင်းချင်ရတာပဲရှင်းချင်တဲ့အပိုင်းမှာရှင်းချင်ခြင်းချက်ချင်းခဏပြစ်ဆုံးပန်ဆိုင်နိုင်ပါမလားလို့ဒီလိုတော့မေးပြရှိနော်ရှင်းချင်တော့မဆိုင်သေးဘူးပေါ့တဖြည်းဖြည်းညာကရင့်ကျက်လာပြီဆိုလို့ချင်းတော့ဒီခဏပြစ်ဆုံးပန်ကိုတဖြည်းဖြည်းတော့ဆိုင်သွားနိုင်တယ်နော်အဲဒီတော့ခဏလေးစုံကံကိုတစ်ချိန်ချင်းဆိုက်သွားနိုင်ပုံနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဒီဝိသုဒိနဲ့မဟာဒီကဆရာတော်ကလည်းသူရဲ့ဝိသုဒိနဲ့မဟာဒီကမှာဖွင့်ဆိုထားပါလေနော်မဟာဒီကဆရာတော်ရဲ့ဖွင့်ဆိုခြင်းကလေးကဒီဘက်နဲ့ရှင်လျော်နေတော့ဦးဇင်းနည်းနည်းဒီဘက်ကဆက်ပြီးနည်းနည်းရှင်းပြနော်ဝိသုဒိနဲ့မဟာဒီကဒုတိယတဆံကနေ120နဲ့နှစ်ပါဖွင့်ဆိုထားပါလေနော်ဒီကဣဇာသံကိစီဒါဝအာဟုအရုပခန္ဓာနာဥရိယဗျာတတနာအတ္တံတတိဝတိနိဝနခဏဝတိနာတိဣဒ္ဓဣနိယ၌ကိစီအချုပ်သောကိစီဆရာတို့ဒီကအာဟု ညာဆုံးချက်လေးကိုဤပြည့်စုံဆရာဆိုတာကတော့ဉာဏ်နဲ့မကြိုက်တဲ့ပုဂ္ဂိုလ်တွေကိုညာလို့အပြင်ပြည့်စုံပြင်ရပါတယ်နော်အဲဒီတော့ပြည့်စုံပုဂ္ဂိုလ်တွေတချို့ကပြောကြတယ်ဆိုတော့ဘယ်ပုဂ္ဂိုလ်ကိုစောင်းနိုင်တယ်လို့မင်းရင်တော့အတိအကျပြောရင်တော့ဗတိသံဃာနဲ့အထက်ကရာဆရာတော်အရှင်ဥပဒေနဲ့အမထေကိုစောင်းလိုက်တဲ့စောင်းချက်ပဲဗတိသံဃာနဲ့အထက်ကရာဆရာတော်အရှင်ဥပဒေနကသူ့ရဲ့ဗတိသံဃာနဲ့အထက်ကရာမှာဘယ်လိုရေးထားလဲအာရုပ္ပခန္ဓာနာဥဒ္ဒယဘိယအတ္တန္တအတ္တတန္တိဝေဒိနေဝအနခဏဝေဒိနာဒီစကားလေးတူကအရေးထားတယ်။အာရုပ္ပခန္ဓာနာနိခန္ဓာလေးပါတို့ဥဒ္ဒယဘိယအတ္တန္တဖြစ်မှုပြည့်မှုကိုရှုမြင်ခြင်းဒီကအတ္တတန္တိဝေဒိနေဝအတ္တပိစုံပန်တန္တိပိစုံပန်ဤအစွမ်းဖြင့်သာလျင်ဟောတိဖြင့်ခဏဝေဒိနာခဏပိစုံပန်ဤအစွမ်းဖြင့်နာဟောတိမဖြစ်နိုင်။နန္ဒရတိကိုရှင်းပြရွေးတဲ့အပိုင်းမှာခဏပိဿုကံဆိုင်အောင်တာဝကတွေရှိလို့မရဘူးအတ္တပိဿုကံလို့ခေါ်ဆိုအပ်တဲ့ပရိသန္ဓိကံလေးသူဒီအတင်းဘဝတစ္ဆောပိဿုကံအနည်းနဲ့ဖြစ်ပြရှိရတယ်ဝိသိတဝိသိအပြည့်မှာဖြစ်ပေါ်တော့တဲ့နန္တရားတွေကိုတဝိသိအနည်းနဲ့ဖြစ်ပြတစ်ချက်ရှိရှိလို့ရတယ်အဲ့ဒီပိဿုကံတော့ပဲနင်းနိုင်နေစိတ်တခဏတိုင်းစိတ်တခဏတိုင်းတို့ရဲ့ဖြစ်မှုပြတ်မှုကိုဘယ်လိုမှရှိလို့မရနိုင်ဘူးလို့ပြည့်စုံဆရာကြီးကပြောကြတယ်ဟုတ်ဗုဒ္ဓဘာသာမြန်မာအထက်ကရာမှာဗုဒ္ဓဘာသာမြန်မာအထက်ကရာဆရာတော်ကဒီတိုင်းကိုဖွင့်ထားပါတယ်နော်ဒီတော့ဝိသုဏိမမာလီကဆရာတော်ကတော့အသရိယဓမ္မပါဠိဆိုပြီးသံဃာတော်ကရိုးရိုးတည်းဖြင့်ခေါ်သုံးဆထားတဲ့ဆရာတော်အရှင်ဓမ္မပါဠိမထေရဖြစ်ပါတယ်ဗုဒ္ဓဘာသာမြန်မာအထက်ကရာကိုဖွင့်ဆိုတဲ့ဆရာတော်ကတော့အရှင်ဥပ္ပဒ်ဒီလိုနှစ်ပါးကတော့ဖြစ်တယ်လို့ကြားကောင်းကြားလိမ့်မယ်လို့ယူဆရပါတယ်နော်ဝိသုဏိမမာလီကဆရာတော်ကလည်းသူကလည်းအချို့အချို့လိုအပ်နေတဲ့အထက်ကရာတွေကိုသူကအကျဉ်းပြုနေတဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။ဒါကြောင့်သူကအဓိကဆရာနဲ့မှန်တဲ့အထက်ကရာဆရာလည်းမှန်တယ်။အဲဒီတော့ရှင်းဆက်ပြီးသူကဘာရှင်းထားလဲ။ဒေသမဒေနာခဏတော်ဥဒယဘိယသဒ္ဒနာမေဝနတ္တိယ။ဒေသံထိုကိတိဆရာတို့ရဲ့မဒေနာအယုအစအဖြင့်ခဏတော်ခဏအဖြင့်ဥဒယဘိယသဒ္ဒနာမေဝရှင်းမှုပြမှုကိုရှင်းခြင်းဥဒယသဒ္ဒနာဒီပဲဥဒယဘိယသဒ္ဒနာဒီပဲဖြစ်ရင်နတ္တိယမဖြစ်နိုင်လျာ။ဒီကိစ္စရာတို့ရဲ့အယူဝါဒအတိုင်းပြောမယ်ဆိုလို့ရှိရင်တို့အလိုအတိုင်းပြောမယ်ဆိုရင်ခဏအဖြစ်ဖြစ်ဖြစ်ရှုခြင်းဆိုတာဘယ်လိုမှရှုလို့မမြင်နိုင်ဘူးလို့အတိအကျရောက်သွားတယ်နော်။ဒါပေမဲ့အပရိစီယာကြီးကပြောကြပြန်တယ်အပရိစီယာဆိုတာကတော့မိမိတို့နဲ့ဆရာတို့လေးစားကြိုက်တဲ့ပုဂ္ဂိုလ်တွေကိုအပရိဆိုပြီးစာပေနဲ့မှသုံးတယ်နော်။အပရိမနာဟုပစ္စယံတော်ဥရိယပြအတ္တနိအတိတာနိဝိဘင်္ဂအနာမတိတောဘသဗ္ဗသန္ဒရဏတော်ဝိဇာတိတိသိယဝေရဏနမောလဘမနတံပတ္တိနဥပါဒံဒီပိုင်းလေးကတော့ဥစဉ်တို့ပရိစ္ဆေသဘောကအကျုပ်ပဲအကျဉ်းပြောပြီးမှပြောရင်တော့ဘုံကောင်းတယ်ဒါပြီးလည်းဒီပိုင်းမှာဥစဉ်ပြောနေတာလည်းရှိတယ်အကျုပ်ပြောလိုက်နော်အပရိအပရိသိယတို့ကအာဟုပြောဆိုကြကုန်၏ဘယ်လိုပြောလဲသိစီယတော်ဥဒိယထတ္တနိအကြောင်းတရားအဖြစ်ဒီစီရတော်ဥရိယဘိယတတ္တနိအကြောင်းတရားအဖြစ်ဖြစ်ပြကိုရှင်းပြနိုင်အကြောင်းတရားအဖြစ်ဖြစ်ပြရှိတာခဏကပရိစ္ဆေသဘောကပထမနည်းနဲ့ပြောကြတယ်နော်ဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်၏ဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရအချုပ်၏အဝိဇ္ဇာလည်းဖြစ်ပြအနိစ္စသင်္ခါရလည်းဖြစ်ပြအနိစ္စအတူတူတဲ့ပုံစံမျိုးဒီပထမနည်းနဲ့ပြောမယ်ဆိုတော့အကြောင်းတအကျိုးတစ်ခုထားပြီးရှိနော်ဝိရဏခန္ဓာဆိုကြဆိုသူကဒီမှာဝိရဏခန္ဓာကိုပုံစံပြန်ထောက်ပြထားတာဘာဖြစ်လို့လဲယုတ်တရားနဲ့ပတ်သက်လို့ခဏပြည့်စုံပါဆိုင်အောင်ရှိလို့ရတယ်။နန္တရားတွေမှာရှိလို့မရနိုင်ဘူးလို့ယူဆတယ်။နန္တရားနဲ့ပတ်သက်ပြီးဝေဒနာကိုဥဒ္ဒေပြီးပုံစံထုတ်ပြ။အဝိဇ္ဇာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏။ဒါကဖြစ်ပုံတက်တဲ့ရှိတာ။သမုဒိယဓမ္မနုပါတိဝါကာယသမင်းဝိဟာရတိ။ဘုရားဟောတဲ့ကုသကသတိပဋ္ဌာန်ပြည့်စုံ။ကာယသမင်းကာယနဲ့ဝါရုပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသဘောဖြင့်ဖြစ်ခြင်းသဘောကိုအခန္ဓာအထက်တရှိနေရှိပြီးဖြစ်ပြီးမူလဝိဟာရတိနေလေ၏။အကြောင်းကြတဲ့ထိစားဖြင့်အကျေတရားဖြစ်ပုံကိုကျင်းခံရသောထက်ထက်ထက်ကရှိပါ။အဲဒီဉာဏ်ကြတဲ့အတိုင်းဝိဇ္ဇာသမုဒိယရူပသမုဒိယတဏ္ဍသမုဒိယရူပသမုဒိယသမ္မာသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယစသဖြင့်ဒီလိုဟောထားတယ်။အလားတူပဲဝိဇ္ဇာသမုဒိယဝေဒနာသမုဒိယတဏ္ဍသမုဒိယဝေဒနာသမုဒိယသမ္မာသမုဒိယဝေဒနာသမုဒိယကမ္မသမှုတရားဝိရဏသမှုတရားသတ္တဖတ္တသမှုတရားဝိရဏသမှုတရားသတ္တဖြင့်ဟောထားနော်အဲ့ဒီဟောတဲ့ချက်ဒီအရာနည်းနည်းလေးအဝိဇ္ဇာတဏှာလို့ပြောလိုက်ရင်ဥပါဒံပါတယ်ဘဝလို့ပြောလိုက်ရင်သင်္ခါရပါတယ်ဖတ္တလို့ပြောလိုက်ရင်ပညာဝတ္ထုရောတို့အာယုံတို့ပါတယ် နော်ဘုသူအာယုံဖတ်တဲ့အစားကြီးအကြောင်းလေးနဲ့ညလောကဒီတော့အဲ့ဒီပုံစံလေးတစ်ခုတော့ဦးဇင်းချုပ်ကိုနည်းနည်းလေးပြောပြမယ်။ဝိဇာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏၊ဒနာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏။ဘုနကအတိတ်ကအဝိဇ္ဇာဒနာဥပါဒာလက်ကြည့်ရ။ဘုနကဒီလောကယောဂီလေးပုံစံကြည့်လိုက်တော့ရှင်ရဂုံကြီးတို့မှစီမီပူဇော်ပြီးတော့နော်အမျိုးသမီးဘဝကိုသိတဲ့အမျိုးကင်းချင်းရဲ့နော်အမျိုးသမီးလို့အလီမှားနေတဲ့အဝိဇ္ဇာအမျိုးသမီးဘဝတက်တက်တက်တဲ့တဏှာသိကြဆိုတဲ့ဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံရေကုန်ကြီးတော်မှသီမီပူဇော်လူတိုင်းရဲ့ဆိုတဲ့သင်္ခါရအဲဒီကံကြောင့်ဒီဘက်ကဝေဒနာဖြစ်နေတယ်အဆုံးကြပါလို့ပြိဏ္ဏီဝေဒနာခန္ဓာပဲဆိုကြတယ်နော်အဲဒါကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဝိဇ္ဇာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏တဏှာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏ဥပါဒံဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏၊သင်္ခါရဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏၊ကံဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏။ဝုထု၊နိယဝုထု၊နော်။အရိယဝုထု၊ဝုထုဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏။အာယုံ၊ရှင်ရဂုံစရီတော်မှာရှင်မိပူဇော်တဲ့ကံအာယုံဒီမှာခင်းနေ။နော်။အာယုံ၊ကံအာယုံဖြစ်ခြင်းကြောင့်ဝေဒနာဖြစ်၏ဖတ်တာ။ဉာဏ်နေတဲ့ဖတ်တာမှလွဲ့ရရှင်မဲ့သိစရိမိတ်ကြီးမပါဖတ်တာနဲ့တကွရှင်မဲ့ရှင်ဝေဒနာကနှုတ်လိုက်ပေါ့။ဝေဒနာကိုအကျိုးယူထားတော့ဝေဒနာနှုတ်လိုက်ကျန်တဲ့သစ္စာလေးတွေ33လုံးရှိနော်32လုံးရှိဒါကပြီးပြီမပါခဲ့ဘူး32လုံးပြီးပြီပါခဲ့33ပေါ့ဒီကနန္ဒရားဒီမှာတစ်ခုကိုအကျိုးရင်ကျန်တာကအကျောင်းအဲ့ဒီအကျောင်းတရားတွေကိုဖျက်ရှင်ကဖန်တန်ကိုဥဒေပြီးဟောထားဒါကြောင့်ဖန်တန်ဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဝေဒနာဤဖြစ်ခြင်းသဘောဆိုပြီးဒီဖြစ်ပုံလေးရှိအဲ့ဒီအပန်းချုပ်ပုံကြတော့ဝေယဓမ္မနုပါတိဝါကာယတမေဝိဟရတိကာယတမေကာယ၌ဝါရူပကာယနာမကာယ၌ဝေယဓမ္မနုပါတိဝါထုံကြောင်းသောဘောနှင့်ထုံကျင်းသောဘောကိုအပ္ပန္နထက်တရှိနေရှိသည်ရှိရမုန်၏ဝိဟရတိနေလေ၏အဝိဇ္ဇာဒနာဥပါဒံသင်္ခါရကံကြောင့်ယုတ်ဒီမန္တိဖြစ်တဲ့ရှိပြီတဲ့ပုဂ္ဂိုလ်ကဒီဝိဇ္ဇာဒနာဥပါဒံသင်္ခါရကံကိုချုပ်မှကိုအနောက်အနက်ကဆက်လျော်ပြီးကြည့်လိုက်ရရတမရတဲ့အချိန်ခါမှာဒီဝိဇ္ဇာဏဥပါဒာသင်္ခါရကံစတဲ့အကြောင်းကြောင့်ထုတ်သွားတဲ့အတွက်ပြိဏိဘောနဲ့အဖြစ်ဒီအနောက်ပိုင်းမှာဒီဝေဒနာဥဆောင်နေတဲ့နန္ဒရားလူတရားအလုံးပေါ့နော်။ယုံနာတို့ရဲ့ချုပ်ချင်းမှုကိုလည်းနဲ့မြင်အောင်လှမ်းကြည့်ပြီးတော့မှာဝိဇ္ဇာချုပ်ချင်းကြောင့်ဝေဒနာချုပ်ဤ၊ဒနာချုပ်ချင်းကြောင့်ဝေဒနာချုပ်ဤ၊ဥပါဒံချုပ်ချင်းကြောင့်ဝေဒနာချုပ်ဤ၊သင်္ခါရချုပ်ချင်းကြောင့်ဝေဒနာချုပ်ဤ၊ကံချုပ်ချင်းကြောင့်ဝေဒနာချုပ်ဤကံမကြယုတ်တဲ့ကံချုပ်ခြင်းကြောင့်ဝေဒနာချုပ်၊ဝုထုချုပ်ခြင်းကြောင့်ဝေဒနာချုပ်၊အာယုံချုပ်ခြင်းကြောင့်ဝေဒနာချုပ်၊ဖန္ဒချုပ်ခြင်းကြောင့်ဝေဒနာချုပ်၊ဝေဒနာဤချုပ်ခြင်းသဘောဆိုပြီးလို့ရှိပါအဲ့ဒီအခုပဲနှစ်ခုပေါ့နော်အဲ့ဒါကိုဥရိယသိစီရတော့ဥရိယကအတ္တနဲ့အကြောင်းအဖြစ်ဖြစ်ဖြစ်အရှင်ကြီးလို့ခေါ်တယ်အဝိဇ္ဇာဖြစ်ခြင်းကြောင့်ပြတ်ပြုံးမယ်အဝိဇ္ဇာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၊အဝိဇ္ဇာချုပ်ခြင်းကြောင့်ဝေဒနာချုပ်၊ဒနာဖြစ်ခြင်းကြောင့်ဝေဒနာဖြစ်၊ဒနာချုပ်ခြင်းကြောင့်ဝေဒနာချုပ်ဥပါဒံဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဥပါဒံချုပ်ခြင်းကြောင့်ဝေဒနာချုပ်၏သင်္ခါရဖြစ်ခြင်းကြောင့်ဝေဒနာဖြစ်သင်္ခါရချုပ်ခြင်းကြောင့်ဝေဒနာချုပ်၏ကံဖြစ်ခြင်းကြောင့်ဝေဒနာဖြစ်ကံချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဝုထုဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဝုထုချုပ်ခြင်းကြောင့်ဝေဒနာချုပ်၏အာယုံဖြစ်ခြင်းကြောင့်ဝေဒနာဖြစ်အာယုံချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဖဒဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဖဒချုပ်ခြင်းကြောင့်ဝေဒနာချုပ်၏အဲဒါကအကြောင်းအဖြစ်ဖြစ်တဲ့အရှင်ကြီးဝေဒနာ၏ဖြစ်ခြင်းဖြစ်ခြင်းသဘောဒါကခဏအဖြစ်ဖြစ်တဲ့အရှင်ကြီးအဲ့ဒီနည်းနည်းမှတ်ထားခုဒီမှာလူကဘာပြောမလဲသိစရာတော့ဥရိယဗျာဒတ္တနိအတိတ္တတိဝိပါကအနာမသိတဘသဗ္ဗနန္ဒရဏတော့အဝိဇ္ဇာတိသိစရာဝေဒနာတမောလဘမန္တတာပတ္တိနာဥပါဒံသိစရာတော့အကြောင်းတရားအဖြစ်ဥရိယဗျာဒတ္တနိဖြစ်မှုပြုမှုကိုရှုမြင်ခြင်း၌အတိတ္တတိဝိပါကအတိတ်ကတဲ့ဝေပန်သုံးတာရှင်ကိုအနာမသိတဘမသုံးတာမူရဲ့သဗ္ဗနန္ဒရဏတော့အလုံးစုံသို့နှင့်ဆက်ဆံသောအဖြစ်ဝိဇ္ဇာတိသိစရာအဝိဇ္ဇာသာသောအကြောင်းတရားကြောင့်ဝေဒနာတမောဝေဒနာဤဖြစ်တဲ့ခြင်းကိုလဘမန္တတန်ရရှိတိုင်းတဲ့သဘောကိုပတ္တိမြင်အောင်ရှိဥပ္ပန္တဝေဒနာဤဥပသဘောကိုနပတ္တိရှိနေဒီကမဟုတ်ဝိဇ္ဇာဖြစ်ခြင်းကြောင့်ဝေဒနာဖြစ်အဝိဇ္ဇာချုပ်ခြင်းကြောင့်ဝေဒနာချုပ်ဤဒီလိုရှိတဲ့အပိုင်းပါအကြောင်းတရားဤအဝိဇ္ဇာတဏဥပ္ပန္နသင်္ခါရကံစတဲ့ဒီအကြောင်းတရားတွေသင်္ချာဖြစ်လို့အကျိုးဝေဒနာရဲ့သင်္ချာဖြစ်နိုင်တဲ့သာအင်ကိုလည်းသင်ရှိနေတာဝေဒနာရဲ့ဥပ္ပခြေခြင်းကိုလှမ်းကြည့်နေတဲ့အပိုင်းမဟုတ်ဘူးတဲ့နော်ဥပ္ပကုံမကြည့်ဘူးအဲ့ဒီအတိုင်းလေးကဒါပြင်းနဲ့အဝိဇ္ဇာတိအဘာဝေသတ္တအာတဘောအလဘမနတံပတ္တိနဗ္ဗင်္ဂအဝိဇ္ဇာတိအဘာဝေအဝိဇ္ဇာအစံရှိသောအကြောင်းတရားယထင်ရှားမရှိခြင်း၌သတ္တထောဝေရဏဤအတံဘောမဖြစ်ခြင်းကို အနာဘာမနတမရတတ်တဲ့သဘောကိုပတ္တိရှိဘင်္ဂဝေဒနာရဲ့ပြဟုဘင်္ဂောနာပတ္တိရှိနေဒီကမဟုတ်ဝိသောဖြစ်ခြင်းကြောင့်ဝေဒနာဖြစ်ရှိတာကဖြစ်မှုသဘောကိုသင်ကြည့်ဝေဒနာရဲ့ဥပါဒ်ကိုကြည့်တာမဟုတ်အဝိဇ္ဇာချုပ်ခြင်းကြောင့်ဝေဒနာချုပ်ရည်ဆိုတာကနောအနာကကလမှာမရတတ်တဲ့သဘောကိုသင်ကြည့်အကြောင်းတရားတွေချုပ်တော့လို့အကျိုးဝေဒနာရဲ့ချုပ်ခြင်းမှုကိုနောက်ထပ်ဝေဒနာမရနိုင်တဲ့သဘောကိုသင်ကြည့်တာဝေဒနာရဲ့ဘင်္ဂောသင်ကြည့်တာမျိုးမဟုတ်ဘူးအပြစ်ကိုကြည့်ရမှာဒီတော့ဝိဇ္ဇာဖြစ်ခြင်းကြောင့်ဝေဒနာဖြစ်ရဝိဇ္ဇာချုပ်ခြင်းကြောင့်ဝေဒနာချုပ်ဒါကဝေဒနာရဲ့ဥပါဒ်နဲ့ဘင်းကိုကြည့်နေတာမျိုးဖြစ်မှုပြမှုကိုကြည့်တာမဟုတ်ဘူးအဲ့ဒါပြောတာနော်ဒါကအကြောင်းအဖြစ်ဖြစ်တဲ့ရှင်ကြီးခဏအဖြစ်ဖြစ်တဲ့ရှင်ကြီးဆိုတာကဘုရားကပြောခဲ့တယ်ဝေဒနာဤဖြစ်ဝေဒနာဖြစ်ပြအနိစ္စဒီလိုလက္ခဏာတင်တဲ့အပိုင်းနော်အဲ့ဒီအပိုင်းကတော့ခန္ဓာတော်ဥရိယမယတတ္တနေပြစ္ဆုံခန္ဓာနာဥပ္ပန္နအကိစ္စပတ္တိတိခန္ဓာတော်ခန္ဓာအပြင်ဥရိယပြအတ္တတဏိဖြစ်မှုပြမှုကိုရှုမြင်ခြင်း၌ပိဿုပ္ပန္နနာပိဿုပ္ပန်ဖြစ်ကြကုန်သောတရားတို့၏ဥပ္ပန္နဖြစ်ဥပ္ပန္နေသဖြစ်ခြင်းဥပ္ပကုလကောင်ပင်ခြင်းစပြင်ခြင်းပင်ကုလကောင်ပတ္တတိမြည်၏ခန္ဓာအပြင်ဖြစ်တဲ့ကိုမြင်အောင်ရှုပြီဆိုလို့ရှိရင်ပိဿုပ္ပန်ဖြစ်တဲ့တရားတွေရဲ့ဥပ္ပန္နဘင်းကိုမြင်နေတယ်။ဒါမျိုးသိကြခန္ဓာဝေဒနာရဲ့ဥပ္ပဝေဒနာရဲ့ဘင်းဖြစ်မှုပြမှုခန္ဓာအမစက်တည်းနဲ့ဖြစ်မှုပြမှုကိုမြင်လားမမြင်ဘူးလားမြင်နေလို့ပြောနေဟဲ့တော့ဣတိဣသောအာဟုအပရိစီယတို့ကမျက်စုံကြကုန်အပရိစီယတွေကဒီလိုပြောနေတယ်နော်အဲဒီပြောတဲ့စကားကိုဝိသုဒ္ဓိနဲ့မဟာဒီကဆရာတို့ကဘာပြောလဲတန်ရုပ်တန်အရဟတိသဘောဝတ်ကြဟုတ်ရုပ်တည်ရှိတယ်အပရိစီယတို့ရဲ့အစကားနော်ဘာဖြစ်လဲရုပ်တည်ရှိတယ်သူကအကြောင်းပြထားတယ်နော်နန္ဒနိဝတိနာဖြေရူပရူပသမေဥဒိယတော်ဝိယတော်သမဏတိကံတတ္တအနုဂမေနဘာဝနာယပလပတ္တကာလိညာနာတိခဝိတ္တဘာဝပတိယခဏတောဥဒိယမေယဥပဓံတိတိဟိအကြောင်းကိုဆွေးရသောမန္တနိဝေဒနတန္တတိပိစ္ဆုကံအစံဖြင့်ရူပရူပသမေယုတ်တရားနန္တရတို့ကိုဥဒိယတော်သဖြင့်ဥဒိယသဘောအဖြင့်၎င်းဝိယတောသံပြတ်မှုဝိယသဘောအဖြင့်၎င်းမနတိကရွန်တတနှုတ်လူရှိပေါ်၏အနိဒေယောဂဝတ္တပုဂ္ဂိုလ်ရဲ့တန်တန်၌အနုဂမေနအစဉ်တဖြင့်ဘာဝနာယဝိပဿနာဘာဝနာဉာဏ်ဤပရပတ္တကာလေအာကုံမောင်းတန်ခြင်းသို့ရောက်ရှိလာတဲ့အချိန်ခါကာလ၌ဉာဏတာဝိပဿနာဉာဏ်ဤသိက္ခာဝိတ္တဘာဝပတ္တိယဆင့်မြင့်မှုရဲ့ရင်မှုဒီခြင်းသို့ရောက်ရှိလာသည့်အတွက်ကြောင့်ထမြေရရင်ဒီဤအဖြစ်တော်ရရှိလာခြင်းကြောင့်ခဏတော်ခဏအဖြစ်ဥရိယမြာဖြစ်မှုပြမှုသဘောတရားတို့သည်ဥပဒ္ဒံဒီယောဂဝဆရာပုဂ္ဂိုလ်၏အတိညာနှင့်သင်္ချာစွာဒီလာပေကုန်၏ပထမစရကတော့နန္ဒတိကလေးစနန္ဒတိအစဉ်အတန်းလေးကိုဖြစ်ပြလို့လမ်းကြီးရှုနေရကနေနောက်ဉာဏ်လေးကထက်လာပြီဆိုရင်ဒီယုတ်တရားနန္ဒရတိရဲ့ဖြစ်မှုကိုပြမှုကိုနှလုံးသွင်းတဲ့အခါအစဉ်အတိုင်းဘာဝနာဝိပဿနာဘာဝနာဉာဏ်လေးကကျင့်ကြံလာပြီဖြစ်လို့ရှိရင်ဒီသိချင်းနဲ့နောက်ဆုံးယုံနာဓမ္မသင်္ခါရတရားတွေရဲ့ရှင်းမှုပြမှုတွေကယောဂဝဆရာပုဂ္ဂိုလ်ရဲ့ဉာဏ်နဲ့မှသင်လာပါလေ။အဲဒီသင်လာတယ်ဆိုတော့ကယုတ်ဒီနန္ဒီကိုဟောနမရူပပြိစ္ဆေနဲ့ဉာဏ်ပိုင်းကျဲကပရမသေအောင်မင်းကြီးကတဲ့ပုဂ္ဂိုလ်ရဲ့အတန်းမှာသင်လာနော်။ယုတ်ကလည်းမမြင်ဘူး။ယုတ်ကလည်းဓမ္မခွင့်တတ်ဘူး။ယုံ28ပါးကကစာထဲမှာတရားဘူးလေလက်တွေမရှိဘူးအဲ့ဒီပုဂ္ဂိုလ်သဏ္ဍာန်မှာဖြစ်တယ်လို့ပြောနေတဲ့စကားမဟုတ်ဘူးဒီနေ့ခေတ်ကမဖြစ်နိုင်ဘူးပြောတာကသူကယုံ28ပါးတော့မရှိတာဖြစ်နေထိုင်ပြောနေတဲ့စကားဟုတ်တယ်မလားဒီတော့ပထမကတော့ခဏပိဿုကံကိုညင်အောင်ဆိုပြီးတော့မန္တတိပိဿုကံကနေစပြီးတော့မှန်းကျိတ်တာယုတ်ဒီနန္ဒီရဲ့ဖြစ်မှုပြမှုကိုညာနဲ့ညင်အောင်လှမ်းပြီးဖြည့်ကြည့်ရအဲ့ဒီလိုကြည့်ရင်လည်းဒီဖြစ်ဖြစ်တွေကိုကြည့်ပြီးတော့အနိစ္စတည်းနဲ့ဒုက္ခတည်းနဲ့အနတ္တတည်းနဲ့လက္ခဏာရင်းသုံးတန်းတစ်ဖက်ကြည့်ပြီးတော့ရှုရတယ်။အဲ့ဒီလိုဖြစ်ဖြစ်ကိုရှုရတဲ့နေ့နောက်တစ်ခုကြီးဖြစ်နေလား။ဝိပါများလာတော့သူကျက်ကတော့မှန်နေပါသည်ဒီသားဒီတစ်ခုကြီးဖြစ်လာ။ကြောက်ကလည်းကောင်းပါသည်ဝိကျက်ကလည်းမှန်ပါသည်ဝိပါများလာရင်တစ်ခုကြီးတော့ဖြစ်သွားပဲ။အဲ့ဒီပုံစံအတိုင်းပဲဝိပဿနာဘာဝနာဉာဏ်ကိုတဖြည်းဖြည်းတွေးပြလိုက်တဲ့နောက်ဆုံးအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တလက်ချင်းတင်ပြီးတင်ပြီးရှုလာရတာလေတဖြည်းဖြည်းနဲ့နောက်ဆုံးတော့ခဏပိစုတ်ပါဆိုက်သွားတယ်ယုတ်ဒီနန္ဒီရဲ့ခဏမစက်တလက်နဲ့အပြင်ဖြစ်မှုရပ်မှုကိုဉာဏ်နဲ့တွေ့ပြီးမြင်ပါတယ်နော် ယင်းဒီပထမဝိသယတော်ဥရိယဗျာမနတိကရံတော်ဥဇာတိတို့ဝိသယဓမေဝိသေတဝါဥရိယဗျာဝန္တိခန္တိခြင်းတော်ဝတေနံဝိသယတော်ဥရိယဗျာတတနာမုခေနခဏတော်ပြီးဥရိယဗျာမနတိကရောတိအဲဒီအပိုင်းကတော့ဥရိယဗျာအညာအပြင်ရောက်မှပြောရင်နားလည်မယ်အပိုင်းကတော်တော်လေးဥပ္ပယောကျင်နာလေးကဒီမှာခဏပစ္စုပန်ကိုဆိုက်အောင်ဝိပဿနာရှင်းလို့ရတယ်ဆိုတဲ့အပိုင်းကိုပြောခြင်းလို့ဒီစကားကြိုပြောနေတယ်နော်သူကဘာပြောလဲယံဤယောကံဝသရပုဂ္ဂိုလ်သည်ပထမကျူသောပစ္စယတော်အကြောင်းအဖြစ်ဥရိယဗျံဖြစ်ခြင်းဖြင့်ရှင်ကိုမနတိကရံတော်နှလုံးရင်းစုပါစေရဲ့အဝိဇ္ဇာတိနေအဝိဇ္ဇာသာသောအကြောင်းအဝိဇ္ဇာတိသောပစ္စယတော်မေအဝိဇ္ဇာသာသောအကြောင်းတရားသောကိုဝိသိတ္တဝါလှုပ်ရဲ့ဥရိယဗျာဝန်သည်ဖြစ်ခြင်းဖြင့်ရှင်တော်ရှိတတ်ကုန်သောခန္ဓာငါးပါးတို့ကိုဝိသိတ္တဝါညာဖြင့်လှမ်းယူ၍ဒေလံသောခန္ဓာငါးပါးတို့ဤပစ္စယတော်ဥရိယဗျာတတနိနာအကြောင်းအပြင်ဖြစ်ခြင်းဖြစ်ခြင်းကိုရှုခြင်းကိုအမှုမှုနဲ့ဖြင့်ခဏတော့ပြီးခဏအပြင်လည်းဥရိယဗျံဖြစ်ခြင်းဖြစ်ခြင်းကိုမနာတိပြတော်ပြီးနှလုံးသွင်းရှုပွား၏။အဲဒီစကားလေးနားလည်အောင်ခဏခဏကြားပြန်ပြီးနားထောင်နော်။အဝိညာဉ်ဖြစ်ခြင်းကြောင့်ဝေဒနာဖြစ်အဝိညာဉ်ချုပ်ခြင်းကြောင့်ဝေဒနာချုပ်ပြီးခဏအကြောင်းအပြင်ဖြစ်ခြင်းရှိတယ်နော်။အဝိညာဉ်ဖြစ်ခြင်းကြောင့်ဝေဒနာဖြစ်အဝိညာဉ်ချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဒနာဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဒနာချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဥပါဒံဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဥပါဒံချုပ်ခြင်းကြောင့်ဝေဒနာချုပ်၏သင်္ခါရဖြစ်ခြင်းကြောင့်ဝေဒနာဖြစ်သင်္ခါရချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဓာတ်ဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဓာတ်ချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဝိတုဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဝိတုချုပ်ခြင်းကြောင့်ဝေဒနာချုပ်၏အာယုံဖြစ်ခြင်းကြောင့်ဝေဒနာဖြစ်အာယုံချုပ်ခြင်းကြောင့်ဝေဒနာချုပ်၏ဖဒဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဖဒချုပ်ခြင်းကြောင့်ဝေဒနာချုပ်၏အဲ့ဒီအပိုင်းကအကြောင်းတရားအဖြစ်ရှိတဲ့ကိုရှိတာ။အဲ့ဒီအကြောင်းတရားအဖြစ်ဖြစ်တဲ့ကိုရှုပုံတစ်နှစ်ကိုအုံမူပြီးတော့မှနောက်ဆုံးပါကြည့်ရအောင်။ဝေဒနာဖြစ်တဲ့အနိစ္စာ။ဒိညာတိခါရဝိညာဉ်ပုံစံတွေ။အဲ့ဒီလိုရှိနေတဲ့အခါမှာအကြောင်းတရားအဖြစ်ဖြစ်တဲ့ကိုအုံမူပြီးရှုတာကနေအကြောင်းတရားတွေဖြစ်မှုပြမှုကိုလွတ်လာ။လွတ်ပြီးတဲ့အခါကျတော့မှဤခန္ဓာငါးပါးရဲ့အခုဝေဒနာရှိရင်မဝေဒနာခန္ဓာရဲ့ရှင်းဖို့ပြမှုကိုတစ်ပံပြန်ပြီးလှမ်းကြည့်လိုက်ရင်ခဏပစ္စုပန်ဆိုင်အောင်မြင်ပါရဲ့ဒါကဒီလိုမျိုးတဲ့ရှင်းဖို့စနစ်တွေပဲအဲဒီစနစ်တွေကိုမိမိတို့ကသိထားတယ်ဒီစနစ်တွေကမှမလိုက်နိုင်ဘူးစပြီးကမ္မတန်းကြောင့်တော့ဝင်းနေတာထိုင်နေတာရှင်းကျင်တဲ့ဘောရာတွေကိုကြောက်ရှိပြီးပြင်ရလားပရမတ္တဘာမှမခွဲတော့အဲဒီစနစ်တွေတော့အခုလိုခဏပစ္စုပန်ဆိုင်အောင်ဘယ်လိုရှင်းလို့ရမလဲမရနိုင်ဘူးနော်ကဲသန္တာယတဉာဏတိဋ္ဌံဝိသနာဟုတ်တော်ဘာဘုဒ္ဓတိတောဒါရူပါရူပါဓမ္မခဏိခဏိဥပ္ပိသန္တာဝိသန္တာသာဟုတ်တော်ဘာဥပ္ပထံတိဥပ္ပထံတိ